Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အတန်းရဲ2023ခုနှစ်ဇွန်လ9ရက်နေ့ဗုဒ္ဓဦးနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းထိုမီတာ24.50လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်တာရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျွန်မသင်္ကီထိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
ကျွန်တော်တို့မောင်သားမအနေခတ်သိင်ကင်းကြပါစေခင်ဗျာဒီကိလေသတင်းတွေထဲမှာတော့ယူကရိန်းရေကာတာပောက်ခွဲကျိုးပြတ်သွားတဲ့အခြေအနေနဲ့ပတ်သက်ပြီးယူကရိန်းသမ္မတကအမျိုးသားလုံခြုံရေးနဲ့ကာကွယ်ရေးကောင်စီအစည်းအဝေးကိုရေးပေါ်ခေါ်ဆိုလိုက်ပါတယ်2014ခုနှစ်လုံကခရိုင်းမီးယားကိုရုရှားကသိမ်းယူခဲ့တာနဲ့ပတ်သက်ပြီးယူကရိန်းကရုရှားကိုတရားစွဲဆိုထားတဲ့အမှုကိုနယ်သာလန်နိုင်ငံဟိတ်မြို့က ICJ အပြည်ပြည်ဆိုင်ရာတရားရုံးမှာစတင်စစ်ဆေးနေပါပြီအင်ဒိုနီးရှားကိုဦးတည်ပြီးဘင်္ဂလားဒေ့ရှ်ကနေဒီဇင်ဘာ10ရက်နေ့ကထွက်ခွာလာတဲ့ရိုဟင်ဂျာဒုက္ခသည်180ပါလေတစင်းပျောက်ဆုံးနေတဲ့သတင်းနဲ့တခြားမြန်မာနိုင်ငံကသတင်းတွေကိုမှတ်သိနေပဲတင်ပြကြမှာပါ
။ကောင်းပါပြီရှင်။သတင်းတွေအပြီးအရင်ဆုံးနားဆင်ချက်ရမှာကတော့စကိုင်းတိုင်းကလေးမျိုးမှာစစ်ဆောင်ကလေးငယ်တွေရဲ့ပညာရေးဆိုင်ရာသတင်းပေးပို့ချက်ဖြစ်ပါတယ်
။ကျောင်းသား300လောက်ရှိတဲ့ထပ်တန်းကျောင်းသားရောက်ရဲ့နောက်ဒီစနစ်ဟောင်းတွေနဲ့100ကျော်လောက်ရှိတဲ့တစ်ဆောင်ရဲ့ပေါ့လေ။အဲ့ဒါရှိတာတော့ခလုံးတော့ကျတော့
စစ်ကြင်မှာနားဆင်ချက်ရပါမယ်ရှင်ဒီနောက်မှာတော့မြန်မာစစ်တပ်ဝင်ငွေရင်းမြစ်တစ်ခုဖြစ်တဲ့ကျောင်းမြေရတနာလုပ်ငန်းကိုပြစ်မှတ်ထားရေးဗြိတိန်ကလှုပ်ရှားမှုကိုဗစ်ကပ်ရေးအကြောင်းပညာရေးနောက်ကျရမှုအပေါ်အမေရိကန်ကျောင်းသူကျောင်းသားတွေရဲ့စိုးရိမ်ချက်စတဲ့နိုင်ငံတကာသတင်းဆောင်မတွေကိုလည်းတင်ပြပေးမှာဖြစ်ပါတယ်ဒီနောက်မှာတော့မြေကြီးရဲ့ဩဇာအမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာဆိုရှယ်မီဒီယာပေါ်ကလူကြီးများသတင်းတို့ကဘာတလွားခီးသွားအစီအစဉ်တို့ကိုလည်းထုတ်လွှင့်မှာဖြစ်ပါတယ်ရှင်အခုရင်းဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဥတင်မောင်တန်းနဲ့အတူတင်ပြပါမယ
်ယူကရိန်းရေကာတာကျိုးသွားတဲ့အခြေအနေနဲ့ပတ်သက်ပြီးယူကရိန်းသမ္မတဗိုလိုဒီမာဆယ်လင်စကီကမြို့သားလုံခြုံရေးနဲ့ကာကွယ်ရေးကောင်စီရဲ့အစည်းအဝေးကိုအရေးပေါ်ခေါ်ဆိုလိုက်ပါတယ်ယူကရိန်းမြေတကုံအကုန်လုံးကနေရုရှားကိုတိုက်ထုတ်ရမယ်ဆိုတော့ကာကိုဗာရေအားရစစ်ပေးရဆယ်ကိုဖျက်ဆီးလိုက်တာကတကမာကဘာကြီးကိုအတီးဖြုတ်ပေးလိုက်တယ်လို့မစ္စတာဇယ်လန်စကီက Twitter လူမှုစာမျက်နှာမှာရေးခဲ့ပါတယ်ဆက်ပေါက်ကွဲကျိုးတာအတွက်ယူကရိန်းနဲ့ရုရှားတို့ကအပြန်အလှန်ပစ်တင်နေကြတယ်လို့လူထောင်ချီပြီးဘေးလွတ်ရာကိုလည်းရွှေ့ပြောင်းပေးနေရပါတယ်ရုရှားသိမ့်ပိုက်ထားတဲ့နယ်အတွင်းကရေကာတာကပေါက်ကွဲကျိုးသွားတာကြောင့်ဒီနီပရိုမြစ်တလျှောက်ကလူပေါင်း16,000ကိုဘေးလွတ်ရာရွှေ့ပေးခဲ့ကြတာပါ။ယူကရိန်းအောက်မှာရှိနေတဲ့မြို့ရွာပေါင်း40နီနီလုံးဝဖြစ်ဖြစ်ဒစိတပိုင်းဖြစ်ဖြစ်ရေလွှမ်းမှုနေပြီးရုရှားလက်အောက်ကနယ်တွေမှာလည်းအလားတူဖြစ်နေမယ်လို့မျှော်လင့်ထားကြပါတယ်။ KI 3000ကိုရွှေ့ပြောင်းမယ်လို့ရုရှားတင်မြှောက်ထားတဲ့ခါစာဒေတာအုပ်ချုပ်ရေးဖွဲ့ကပြောပါတယ်။ရုရှားကရေကာတာနဲ့မြစ်ရဲ့ဘက်ဘက်ကောင်းကိုထိတ်ချုပ်ထားပြီးယူကရိန်းကညာဘက်ကောင်းကိုထိတ်ချုပ်ထားတာပါ။ဥရောပကောင်စီကလည်းရေကာတာကျိုးပေါက်တဲ့အကြောင်းကိုဒီလအစည်းအဝေးမှာဆွေးနွေးမယ်လို့ကောင်စီဥက္ကဋ္ဌCharles Michel ကပြောပါတယ်။အရဘက်အခြေခံအဆောက်အုံတွေကိုဖျက်ဆီးတာဟာစစ်ရာဇဝတ်မြောက်တာရှင်ပါတယ်။ရုရှားနဲ့သူ့ရဲ့ကိုယ်စားလှယ်တွေကိုကျွန်တော်တို့အရေးယူရပါမယ်လို့ Michel ကလူမှုစာမျက်နှာမှာရေးထားပါတယ်။
2014ခုနှစ်တုန်းကခရိုင်းမီးယားကိုရုရှားကသိမ်းယူခဲ့တာနဲ့ပတ်သက်ပြီးယူကရိန်းကရုရှားကိုဆွဲဆိုထားတဲ့အမှုကိုနယ်သာလန်နိုင်ငံဒီဟိတ်မြို့ကအပြည်ပြည်ဆိုင်ရာတရားရုံး ICJ မှာအင်ကာနီကစတင်စစ်ဆေးပါတယ်။2014ခုနှစ်ဇူလိုင်18ရက်ကရုရှားကျောတောင်နောက်ခံပြုသဘုံတွေကပစ်ချခဲ့လို့လူ298ဦးသေဆုံးခဲ့ရတဲ့မလေးရှားလေကြောင်းလိုင်း MH17ပြက်ချမှုအပါအဝင်ဒေတာရင်းတိုက်ခိုက်မှုတွေအတွက်ရောချင်းငွေပေးဆောင်ဖို့ယူကရိန်းဘက်က ICJ မှာတောင်းဆိုထားတာပါကုလသမဂ္ဂရဲ့အစ်မြင့်ထိတ်တန့်တရားရုံးဖြစ်တဲ့ ICJ မှာယူကရိန်းဘက်ကရှစ်နေတွေကရှောက်ထားရမှာရုရှားကိုအကြမ်းဖက်နိုင်ငံအဖြစ်တစိ့တက်ခဲ့ပါတယ်2014ခုနှစ်ကစတင်ပြီးရုရှားဟာယူကရိန်းအရှေ့ပိုင်းကသဘုံတပ်ဖွဲ့တွေကိုလက်နက်နဲ့ငွေကြေးထောက်ပံ့ခဲ့ပြီးခရိုင်းမီးယားကိုသိမ်းယူပြီးနောက်ပိုင်းမှာလည်းလူမျိုးပေါင်းစုံနေနေတဲ့အတိုက်အဝန်းမှာခွဲခြားဆက်ဆံတဲ့ရုရှားအမျိုးသားရေးဝါဒသွတ်သွင်းခဲ့တယ်လို့ပြောပါတယ်ICJ မှာ၄ရက်ကြာကျန်းမာစစ်ဆေးမှုလုပ်တာမှာကြာတာပြင်းနေချင်ရင်တော့ရုရှားနိုင်ငံဘက်ကရှေ့နေတွေကပြန်လဲခြေပမှာဖြစ်ပါတယ်။နှစ်ဖက်စလုံးဟာရှေ့သတင်းပတ်မှာလည်းတက်တည်အထောက်အထားတွေတင်ပြဖို့အခွင့်အရေးရအောင်မှာဖြစ်ပါတယ်။ဒီအမှုဟာယူကရိန်းနဲ့ဆက်နွယ်ပြီးရုရှားကိုတရားစွဲဆိုထားတဲ့အမှုတွေထဲကတစ်ခုဖြစ်ပြီးအပြည်ပြည်ဆိုင်ရာတရားရုံးကတရားသူကြီးတွေအဆုံးသတ်စည်းချက်ချနိုင်ဖို့ကတော့လက်နက်ချီကြအောင်မယ်လို့ခန့်မှန်းထားကြပါတယ်ရှင်။
Iran lawan ni jadi beriye, tapi nak besu ye utara, rego Rusia kah Shanghai lawan ni deh lo. Biar dengan cecai Royal United Services Institute RUSI ngah mana kah jona cawe ni mah, asyik ngah zatuk jalan ipade. Nampak selegu deh mah Crimea jonsa go Ukraine sih kah tayu lay pikirega. Ukraine ya mahame nampak ngah rego Rusia po besu ye juga jalan pa. Tapi mah Rusia Iran sih kah bana ini kau deh mahabiwa rego tayu bongyale tautar deh sini pade lo. RUSIA seeing Kanzaga Piovare. Comunina de Chapa Samu Rego Midazu, a poor wind, Damamo, Mimi, a pine loo, Damamo, a point I may have down like that. Russia Bobango, Beso, ye you like that way. Nayanjango Yashi, Dre, go the Ecomuni Rego, Dobulada, Sashi de Uba Marigo, a seeing Kanzama Beta Vare. Don't you net the Chalene de Tolu Yama, Luada Pisi Rego, Thumma, Beso, a ye you tada, Shanai Bo Dre, Russia, Tolo Muko Yetiago, Dobule de Elo. Ukraine tapra Volodymyr Zelensky ga jona 4 ya ni ga tri pe lai ba de lo at de che lan dui go lan bo lo ba de lo le Zelensky ga pyo ke ba de athu taphe si ye atwet lo at de electronic asei pain dui ya bo ga patthama phit de lo asein ga sa go pu dwe yee ta ke du Tom Kiriga ga VOA go pyo ba de dutiya ga do Russia a ni ne yin nan tin bo nai bo zee kwet a the sha phwe da ba phit de lo tu ga so ba de Anak orang ni juga besok ye juga kan. Anak orang ni nak komuni dua bobet ayam musi damu. India bahar Rusia bahne bana ye ya cecah lo kongau yani barai lo Tom Kiriga ga VOA gu pio barai.
Iran yang ha tante sengah sambil ni mianhong ni pianta nampi. Akuah weh siya cakap kumai ti pianta nampi lo kaima sutade. Hai pasun ni dongji musad kugu ingani ma topo piata like barai. ပုံမှန်ဆိုရင်အတန်းချက်မြန်တဲ့ဒုံးကျန်တွေဟာအတန်းရဲ့အမြန်နှုတ်ထက်အနည်းဆုံး50ပုံမြန်ပြီးရွေးရှားနေတဲ့ရာဝတ္ထုတစ်ခုနောက်ကနေလိုက်ပြီးတော့ပြန်တန်းနိုင်ပါတယ်အခုဖတ်တာဒုံးချီကပဲထင်းဒုံးချီကာကွယ်ရေးစနစ်တွေအပါအဝင်လေးချောင်းရံကာကွယ်ရေးစနစ်တွေအလုံးကိုကြွဖြတ်နိုင်တယ်လို့အီရန်စစ်တပ်ကခိုင်မာကြွေးကြော်ထားပါတယ်ဒါပေမဲ့ဒါဘလောက်မှန်မလဲဆိုတာကတော့တိကျအတိမပြည့်နို ပြန်ပြရှိ ရှိကြောင်း ပြောကြားခဲ့ပေမဲ့ အကဲဖြတ်ဖို့ကိုတော့ ညှင်းဆိုပြီး ပెంటగన్ စစ်ဌာနချုပ် အနေနဲ့ အီရန်ရဲ့ ဒုံးကျည်စနစ်နဲ့ ပတ်သက်ပြီး ခင်မီ စံပြတဲ့ ညီးပညာ တိုးတက်မှု မှန်သမျှကို အငြိကပ် စောင့်ကြည့်နေတယ် လို့ပြောပါတယ် ဖာတာလို့အမည်ပေးထားတဲ့ဒီဒုံးကျည်မိတ်ဆက်ပွဲကိုအီရန်သမ္မတအီဘရာဟင်ရိုက်စီကိုယ်တိုင်တက်ရောက်ခဲ့တယ်လို့ဒီဒုံးကျည်အသစ်အချောင်းကိုလည်းအရင်ရက်အတော်ကြာကတည်းကကြေညာတာတွေလုပ်ခဲ့တယ်လို့ပြင်ဆင်တာတွေလည်းဇက်တိုက်လုပ်ခဲ့တာပါအီရန်တော်လှန်ရေးအစောင့်တိုက်ရဲ့လေကြောင်းဆိုင်ရာအကြီးအကဲအာမီယာအလီဟာဂျီဇာဒဲကလည်းသူ့ရဲ့လူမှုကွန်ရက်တွစ်တာမှာဒီဒုံးပြန်အချောင်းရေးသားထ
ပြည်အမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12.13 MHz ဟိုင်းဒိုမီတာ40 kHz 9.13 MHz ဟိုင်းဒိုမီတာ51 kHz 5.85 နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါလိမ့်ရှင
်ပို့ထုနဲ့တည်င်းတွေကို VOE ကဆက်လက်ကြီးညာနေပါတယ်အင်ဒိုနီးရှားကိုဥတည်ပြီးဘင်္ဂလားဒေ့ရှ်ကနေဒီဇင်ဘာ1ရက်နေ့ကထွက်ခွာလာခဲ့တဲ့ရိုဂျာဒုက္ခသည်180ပါလေတစ်စင်းပျောက်ဆုံးနေပါတယ်။ဘင်္ဂလားဒေ့ရှ်ဒုက္ခသည်စကားမှာအကြမ်းဖက်တာတွေများလာတာကြောင့်ထွက်ပြေးလာကြရတဲ့ရင်ခွင်ပိုက်ကလေးတွေ၊ကိုဝင်ဆောင်မိခင်တွေနဲ့ကြောက်ရွံ့နေတဲ့ကလေးတွေလေပေါ်မှာပါလာကြတယ်လို့အဲ့ဒီလေပေါ်ကသူတွေကိုလုပ်ခဲ့တဲ့အင်တာဗျူးတွေ၊ဗီဒီယိုတွေနဲ့အသံသွင်းခဲ့တဲ့ပြောဆိုချက်တွေကိုအခြေခံပြီး AP သတင်းကပြောတာပါ။လီဘောပါသူတချို့ဟာတပေါင်းများစွာကွဲကွာနေခဲ့တဲ့ကိုယ့်အိမ်တောင်ဘက်နဲ့ပြန်ဆုံနိုင်ဖို့လိုက်ပါလာကြသူတွေဖြစ်ကြပါတယ်။မကြခင်လတွေအတွင်းကရိုဟင်ဂျာလေတွေနဲ့နေရာကိုသိရတဲ့အခါရေချောင်းသွားလာနေတဲ့တင်မောတွေကိုကယ်ဆယ်ဖို့ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးယုံကမြစ်တာရက်ခံခဲ့ပေမဲ့သွားလာနေတဲ့တင်မောတွေကမခက်တင်ခဲ့ကြပါဘူး။ဒီအရင်တုန်းကတော့ပင်လယ်ပြင်ရှိတဲ့နိုင်ငံတွေဟာဒုက္ခသည်လေတွေကိုရှာဖွေခဲ့တာတော့ရှိခဲ့ဘူးပါတယ်။ဒါပေမဲ့တွေ့တဲ့အခါမှာလည်းပင်လယ်တဲကိုပဲပြန်သွားခိုင်းခဲ့ကြတာပါ။နောက်ပိုင်းမှာတော့အဲ့ဒီလိုရှာဖွေတာရှိတော့ပါဘူးလို့ရိုဟင်ဂျာအချက်တဲကိုစောင့်ကြည့်နေတဲ့ရခိုင်စီမံချက်အဖွဲ့ကညွှန်ကြားမှု Chris Lee Wah ကပြောပါတယ်။မနစ်တုန်းကလည်းရိုဟင်ဂျာဒုက္ခသည်3500ကျော်ဟာဘင်္ဂလားဒေ့ပင်လယ်အော်နဲ့အာဒမန်ပင်လယ်ပြင်ကိုဖျက်ကူးခဲ့ကြတယ်လို့ကုလသမဂ္ဂကဆိုပါတယ်။ဒီထက်ကအနည်းဆုံး348ယောက်ပျောက်ဆုံးသွားခဲ့ပါတယ်။2014ခုနှစ်ကလေးကဆိုရင်ဒီရေအတွက်ဟာအမြင့်မားဆုံးပျောက်နေတဲ့အရေအတွက်ပါ။
မေလာရုံကဝင်ရောက်တိုက်ခတ်ခဲ့တဲ့မူခာစိုက်ကလုံးမုန်တိုင်းကြောင့်မြန်မာနိုင်ငံမြောက်ပိုင်းမှာရှိတဲ့စစ်ပေးဆောင်စခန်းတွေကယာယီတဲတွေအများအပြားပျက်စီးဆုံးရှုံးခဲ့ကြောင်းနဲ့ထိခိုက်ခံစားရသူတွေအတွက်လူသားချင်းစာနာထောက်ထားမှုအကူအညီဒေါ်လာ 1.64 တန်းကူညီကြောင်းအရှိတောင်အာရှနိုင်ငံများအသင်းအာဆီယံကအင်ကာနေမှာကြေညာချက်ထုတ်ပါတယ်အာဆီယံရဲ့ကယ်ဆယ်ပစ္စည်းတွေကိုလာမယ့်ဇွန်လ16ရက်နေ့ကနေ22ရက်နေ့အထိပင်လယ်ရေကြောင်းနဲ့ပို့ဆောင်ဖို့စီစဉ်ထားတယ်လို့လည်းပြောပါတယ်။ကယ်ဆယ်ပစ္စည်းတွေထဲမှာအမိုးအကန်နဲ့စက်ကရိယာတွေအပါအဝင်မရှိမဖြစ်လိုအပ်တဲ့အစားအစာရိတ်ခါမဟုတ်တဲ့ပစ္စည်းတွေရေသန်းနဲ့တကူရေသန်းရှင်ရေထောက်ပံ့ရေးပစ္စည်းတွေပါဝင်ပါတယ်။အစားအစာမဟုတ်တဲ့ပစ္စည်းတွေရေနဲ့မိလာတန့်ရှင်းရေးကရိယာတွေပါဝင်တဲ့နောက်ဆုံးအတုပ်ကတော့ဇွန်လ20ရက်နဲ့28ရက်နေ့တွင်မှာမြန်မာနိုင်ငံကိုရောက်ရှိမယ်လို့မျှော်လင့်ထားကြောင်းအာဆီယံကပြောပါတယ်။အာဆီယံရဲ့ရေးပေါ်တုံ့ပြန်ရေးနဲ့အကဲဖြတ်ရေးအဖွဲ့ကဘေးသင့်ဒေသတွေမှာခနဲ့ဦးအကဲဖြတ်မှုတွေအပြီးတက်ခဲ့ပြီးလက်တလောအရေးပေါ်လိုအပ်ချက်တွေကိုလည်းအရင်သတင်းဘက်ကထုတ်ပြန်ခဲ့တယ်လို့ဖော်ပြထားပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်တိုင်းက Cox Bazar ဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်မိသားစု၄စုရဲ့လူ23ယောက်ကိုကုလသမဂ္ဂဒုက္ခသည်ဆရာမဟာမင်းကြီးရဲ့ UNHCR ကစာနာအိတ်ခါထောက်ပံ့တာရလိုက်ပါတယ်။အဲ့ဒီမိသားစု၄စုကစံသက်စီမံချက်အောက်မှာပြန်သွားကြဖို့သဘောတူညီထားကြပြီလားဖြစ်တယ်လို့ဒုက္ခသည်တက်တာရေးနဲ့ပြန်ပို့ရေးကော်မရှင်နာမက်မီဇူနာကပြောပါတယ်။မိသားစုကိုတနင်္လာနေ့မနေ့ကစပြီးထောက်ပံ့တာရလိုက်တာပါဒါပေမဲ့ UNHCR ကတော့ဘာကြောင့်အဲ့ဒီလိုရိုက်လိုက်ရတယ်လဲဆိုတော့ကိုထုတ်ဖော်မပြောပါဘူးဒါပေမဲ့သူတို့ကိုတနည်းတဖုံတနည်းတလန်းနဲ့စာနာဧကထောက်ပံ့နေပါတယ်လို့လည်း Matt Masala ကပြောပါတယ်စာနာဧကထောက်ပံ့တာကိုရလိုက်တဲ့အကြောင်းပြချက်ကိုတော့ရာထူးမြင့်တဲ့တာဝန်ရှိသူတွေကပဲရှင်းပြနိုင်တယ်လို့သူကဆိုပါတယ်
မလေးရှားရေချောင်းထိမ့်သိမ့်ရေးအေဂျင်စီကမြန်မာနိုင်ငံသား၄ဦးလုက္ကိုင်နေတဲ့ဒေသခံ၅ဘန်းတင်မော်ဒစင်ကိုပြည်내ပြည်내ပေါ်လာခန်တီမြို့ရဲ့အနောက်ဖက်ရေမိုင်18မိုင်အကွာမှာတပ်သေးကအထောက်ထားဆက်ရွက်စတန်းတွေမပြနိုင်မှုနဲ့ဇွန်လ9ရက်နေ့ကဖမ်းဆီးချောင်းမလေးရှားပြည်တွင်းသတင်းဌာနဗနာမာမှာဖော်ပြပါတယ်ပင်လယ်ပြင်မှာပုံမှန်ကင်းလည်နေတဲ့ရေချောင်းထိမ့်သိမ့်ရဲ့ဖွဲ့ကမြန်မာတွေလုက္ကင်နေတဲ့တင်ဘောကိုမွန်းလွယ်2နာရီလောက်မှာတားဆီးစစ်ဆေးခဲ့ပြီးစစ်ဆေးချက်အရ Class C အမျိုးအစားတင်ဘောကိုတရားဝင်မှတ်ပုံတင်ဆက်ရွက်စတန်းနဲ့အလုတ်လုက္ကင်ခွင့်ပါမစ်မရှိတဲ့မြန်မာနိုင်ငံသား၄ဦးကမောင်းနှင်လာကြောင်းတွေ့ရှိရတာဖြစ်တယ်လို့ပြည်နှံကရေချောင်းထိမ့်သိမ့်ရဲ့ဌာနတာဝန်ရှိသူတွေကိုကိုးကားပြီးသတင်းမှာဖော်ပြထားပါတယ်ရှင်ထိတ်တန့်ရောက်သတင်းတွေကိုဥတင်မောင်တန်းနဲ့တူတင်ပြပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေကိုတင်ပြမှာဖြစ်ပါတယ်စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းမှာရှိတဲ့အထက်တန်းချောင်းနဲ့စာတင်ဆောင်တွေမှာဆစ်ရှောင်းကလေးငယ်တွေကြောင်းပြန်တက်နေကြပါပြီမုန်တိုင်းလွန်ကာလမှာကြောင်းပြန်တက်နိုင်ပြီဆိုပေမဲ့မိုးဥကျချိန်မှာဖြစ်လေရှိတဲ့သွေးလွန်တုတ်ခွေးလိုရောဂါမျိုးမဖြစ်စေဖို့ကိုလည်းကြိုတင်ပြင်ဆင်ဆောင်ရွက်ဖို့လိုကြောင်းဆစ်ဆောင်တွေကိုကူညီနေသူတွေကပြောပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးမတ်စုမွန်ကပြောပြမှာပ
ါစကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းမှာရှိတဲ့အထက်တန်းကျောင်းနဲ့စာတင်ကျောင်းမှာဆစ်ဆောင်ကလေးငယ်တွေအခုနှစ်ကျောင်းဖွင့်ရသည့်အမီတက်ရောက်ပညာသင်ကြားနေတယ်လို့ကလေးတောင်ပိုင်းကဆစ်ဆောင်တွေကိုကူညီပေးနေတဲ့ CDM ကျောင်းဆရာတူဦးကပြောပါတယ်
။ကျောင်းသား300လောက်ရှိတဲ့ထပ်တန်းကျောင်းတစ်ကျောင်းရဲ့နောက်ဒီစနစ်ဟောင်းတွေနဲ့100ကျော်လောက်ရှိတဲ့အဆောင်တစ်ဆောင်ရဲ့ပေါ့လေ။အဲ့ဒါရှိတာတော့ကလောလောဆယ်တော့အဆင်ပြေနေပါတယ်။အဆင်ပြေတယ်ဆိုတာကဒီမုံတိုင်းကျောင်းဖြစ်တာတော့ကျွန်တော်ပြန်ပြင်ပြီးပြီပေါ့
ကလေးတွေကြောင်းပြန်တက်နေကြပြီဆိုပေမဲ့စစ်ကြောင်းရဲ့သတင်းကိုတော့အမြဲတမ်းနားဆွင့်နေရတယ်လို့ပြောပါတယ်စစ်ကောင်စီတပ်ဖွဲ့တွေဟာစာတင်ကြောင်းနဲ့6မိုင်အကွာလောက်ကိုရောက်ပြီးဆိုရင်ကလေးတွေကိုလူစုခွဲပြီးတော့မိဘတွေစီကိုပြန်လွှတ်ရတာမျိုးလည်းရှိတယ်လို့ပြောပါတယ်နယ်မြေအခြေအနေပေါ်မူတည်ပြီးတော့လေကြောင်းသတိပေးချက်ရှိရင်လည်းအရေးပေါ်ရွှေ့ပြောင်းရတာမျိုးတွေရှိနေတဲ့အနေထားပါဆရာနာတင်ထားတဲ့ကာလမှာပညာသင်ကြားနေတဲ့ကလေးငယ်တွေအခုလိုမျိုးအခြေအနေတွေနဲ့ဖြတ်တန်းရတာမျိုးရှိသလိုမိုးရင်းကာလအချိန်ရောက်ရှိလာချိန်မှာဆစ်ဆောင်နေရသူတွေဟာရှင်းနှစ်ကအတွေ့အကြုံတွေရှိနေလို့အခက်အခဲတွေနဲ့အသားကျနေလောက်ပါပြီလို့ဆစ်ဆောင်ကူညီသူတွေကပြောပါတယ
်ဆစ်ဆောင်သခန်းဆိုတာလေကျွန်တော်တို့ကကံကြီးတွေဖွင့်ပြီးနေတဲ့အနေထားမဟုတ်ဘူးရဲ့သူဟိုဆွေမျိုးတဲတွေတို့သူတဲကိုတဲသူရတော့ကိုရတော့ပေါ့ပြောရရင်သခန်းပြောက်နေတာပဲအဲ့လိုမျိုးမူလရွာတွေထဲကိုပြန်နေတော့တာပဲရှိတယ်သူဘွားနဲ့သူသူ့အနဲ့သူပေါ့အဲ့လိုတဲတွေပါတယ်မှာနေပြီးတော့တနှစ်ကျော်ကျော်လဲဖြစ်ပြီးဆိုတော့အသားအကျတလောက်ဖြစ်နေပါတယ်အဲ့တော့ကျွန်တော်တို့အချင်းပြေမှာပါမိုးရသည်ကက်ခဲတာကတော့ဒီသူသူဟိုပေါ့ကျမကြီးသူသူအဖြစ် မျိုးတက်ဖို့မလွယ်တာမျိုးတွေတော့အမျိုးပေါ့ဒါပေမဲ့ကျွန်တော်တို့မသိပြကန်းတော့လက်တကန်းဟိုပေါ့တိတ်မဝေးတဲ့နေရာမှာရှိပါတယ
်ကလေးတောင်ပိုင်းမှာကျန်းမာရေးလိုအပ်ချက်အတွက်ကူညီဆောင်ရွက်ပေးနေတဲ့အဖွဲ့တွေရှိပါတယ်မိုးကြကာလအခုလိုကြောင်းဖွင့်စအချိန်မှာတော့သွေးလွန်တုပ်ကွေးလိုရောဂါမျိုးတွေမဖြစ်စေဖို့ကိုလည်းကြိုတင်ကာကွယ်မှုတွေလှုပ်ဆောင်ရမယ်လို့စီဒီအန်ကျောင်းဆရာကပြောပါတယ်
ကျွန်တော်မုံတိုင်းပြီးတဲ့နောက်မိုးတက်တက်မဲမဲတစ်ချိန်ထက်ရွာပြီမိုးရည်စပြီပေါ့အဲ့လိုမျိုးပါပဲဒီသွေးလွန်တုပ်ကွေးတို့ပါတော့ဖြစ်နိုင်ကြရာရာဒီလိုအစတာပေါ့လေမိုးရည်အပြိုးပေါ့ကျန်းမာရေးပိုင်းကတော့ကျွန်တော်တို့အန်ယူဂျီအောက်ကနေဖွင့်ထားတဲ့ကျန်းမာရေးပေါ့နော်ဆေးရုံပေါ့ဒီ20လောက်ရှိတယ်အဲ့အမျိုးရှိပါတယ်နောက်နက်ကွာပေါ့ဟဲ့ကဲနဝလူမျိုးတွေဖွဲ့ပြီးတော့ဆောက်ရှောက်နေတာမျိုးတွေရှိတယ်ဆိုးဆိုးကဗန်တိုင်းမစ်ရှင်မျိုးဆိုရင်တော့နိုင်မှာမဟုတ်ပေါ့လေအဲ့လိုမျိုးမဖြစ်အောင်တော့ဒီကြိုတင်ကာကွယ်မှုပံပုံတော့လောရမှာပေါ့အဲ့ဒီအနေထားပါတယ
်စစ်ကောင်စီတက်တဲ့ဒေသခံပြည်သူကာကွယ်ရေးတော်လှန်ရေးအဖွဲ့တို့ကြားမှာစစ်ရေးတင်းမာမှုတွေရှိနေတဲ့ဇကိုင်းတိုင်းမှာတော့လေကြောင်းတိုက်ခိုက်မှုကခက်စိတ်စိတ်ရှိနေတာပါကလေးမျိုးမြောက်ပိုင်းရှုခင်းသာကြေးရွာကစာတင်ကျောင်းကိုဂျွန်လ9ရက်နေ့မနက်ပိုင်းအချိန်တုန်းကလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့ကလေးမျိုးတော်လှန်ရေးအဖွဲ့ဒီဘက်ကပြောထားပါတယ်ကြားကာလပညာရေးဘက်ကလေကြောင်းကနေတဆင့်စီရေးပြတ်မှတ်ထားပြီးတော့အတုံးချခံရမှာကိုစိုးရင်နေတဲ့ကြားကကလေးမျိုးနဲ့တောင်ပိုင်းကစာတင်အရွယ်ကလေးငယ်တွေကပညာသင်ကြားနိုင်မှုကြိုးပမ်းနေရတာပါ။နည်းမြေမတည်ငြိမ်ပေမဲ့လည်းဆစ်ဆောင်နေရတဲ့ကလေးငယ်တွေရဲ့ပညာရေးအတွက်ဆောင်ရွက်နေရချိန်မှာအခုလိုလေကြောင်းကနေတိုက်ခိုက်တာနဲ့လက်နက်ကြီးတွေနဲ့ပစ်ခတ်ခံရမှာကိုစိုးရင်စိတ်တွေရှိပါတယ်လို့ကလေးငယ်တွေကိုပညာသင်ကြားပေးနေတဲ့ဆရာတွေကလည်းပြောပါတယ်ရှင်
။မဆုမွန်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တော်တာရှင်များရှင်မြန်မာစစ်တပ်ရဲ့ဝင်ငွေအရင်းမြစ်ဖြစ်စေတဲ့ကျောင်းမြတ်ရတနာလုပ်ငန်းကိုပြစ်မှတ်ထားဖို့ဗြိတိန်နိုင်ငံမှာရှိတဲ့ကျောင်းမြတ်ရတနာလက်လီအယောင်ဆိုင်တွေကိုစီယုံလှုပ်ရှားနေပြီဖြစ်ကြောင်းဘာမာကမ်ပိန်း UK ရဲ့အမှုဆောင်ညွှန်ကြားရေးမှူးမတ်ခ်ဖာမနာက VOA ကိုပြောပါတယ်ကျောင်းမြတ်ရတနာလက်လီရောင်းချနေတဲ့ကုမ္ပဏီပေါင်း40ခုစတင်စာရေးသားပေးပို့ခဲ့တဲ့မြန်မာကျောင်းမြတ်ရတနာတပိတ်မောက်လှုပ်ရှားနေတဲ့အခြေအနေတွေနဲ့ပတ်သက်လို့မိုင်းအင်ဂျင်နိုင်ငံမတ်ခ်ဖာမနာကိုဇွန်ကနေတဆင့်ဆက်သွယ်မေးမြန်းထားပါတယ်ရှင်
ဒီမှာစစ်တပ်ရဲ့ဝင်ငွေရရှိနိုင်တဲ့အရင်းမြစ်အားလုံးကိုတားမြစ်နိုင်ရေးနီလန်းပေါင်းစုံကိုကျွန်တော်တို့စီးအောင်လှုပ်ရှားနေတာပါအထူးသဖြင့်စစ်တပ်ပိုင်းကုမ္ပဏီတွေကိုပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့ဖို့မြန်မာရင်းနှီးတဲ့သဘောတောင်းငွေကိုပိတ်ဆို့အရေးယူဖို့စရတွေကိုကျွန်တော်တို့လှုပ်ဆောင်ခဲ့ပါတယ်ခုတော့စစ်တပ်ရဲ့နောက်ထပ်အဓိကဝင်ငွေလမ်းကြောင်းဖြစ်နေတဲ့ကြောက်မြတ်ရတနာလုပ်ငန်းကိုပိတ်ဆို့အရေးယူပြီးကျွန်တော်တို့စတင်လှုပ်ဆောင်နေတာပါဘာကြောင့်လဲဆိုရင်မြန်မာစစ်တပ်ပိုင်းနဲ့ကြောက်မြတ်ကုမ္ပဏီတွေရှိသလိုနိုင်ငံတော်ပိုင်းကြောက်မြတ်ရတနာလုပ်ငန်းကိုလည်းစစ်တပ်ကထိချုပ်ထားတာပါနောက်ပြီးတော့ကျောင်းမြေရတနာရောင်းချမှုကနေအခွန်ငွေတွေကလည်းစစ်တပ်စီကိုပဲသွားနေတာပါစစ်တပ်ဟာသူထိန်းချုပ်မှုအောက်မှာမရှိတဲ့နယ်မြေတွေမှာကျောက်စိမ့်နဲ့အခြားတပ်တုဒုဖော်ရေးအတွက်လိုအပ်တဲ့ပစ္စည်းတွေတည်ဆောင်လာမှလည်းအခွန်ငွေတွေကောက်နေပါတယ်ဒါကြောင့်စစ်တပ်ကသူတို့အတွက်ဝင်ငွေတွေကိုနီလန်းပေါင်းစုံနဲ့ရှာဖွေနေတာပါ Global Witness အဖွဲ့ရဲ့စုံစမ်းစစ်ဆေးချက်တွေအရကျောင်းမြေရတနာလုပ်ငန်းကနေနှစ်စဉ်ဝင်ငွေ American Dollar 1 Billion လောက်ရှိနေတယ်လို့ခန့်မှန်းထားပါတယ်ဒီငွေတွေဟာစစ်တပ်အတွက်ဝင်ငွေတွေဖြစ်ဖို့အစိတ်ပိုင်းတစ်ခုအနေနဲ့သိကြပါတယ်။ဒီငွေတွေသုံးပြီးမြန်မာပြည်သူတွေကိုဖိနှိပ်ရမှာလေကြောင်းကနေတိုက်ခိုက်ဖို့အတွက်ဂျက်လေယာဉ်တွေဝယ်တာ၊လေယာဉ်လောင်စာဆီတွေဝယ်တာ၊တရက်နဲ့ကြီးစံတွေဝယ်ဖို့စစ်တပ်ကအသုံးပြုနေတယ်ဆိုတာကျွန်တော်တို့သိရှိထားပါတယ်
။ဘာမကမ်ပိန်း UK ရဲ့ဒီထုတ်ပြန်ချက်ထဲမှာဆိုလို့ရှိရင်ဒီတိမ်မှာရှိတဲ့ကြောင်းမြေရတနာလက်လီရောင်းတဲ့ကုမ္ပဏီပေါင်း40ကိုစာရေးသားပေးပို့ထားတဲ့အထက်မှာအဲ့ဒီကုမ္ပဏီတွေအနေနဲ့သူတို့ရောင်းတဲ့ဒီကြောင်းမြတ်ရတနာမူရင်းထွက်တဲ့နိုင်ငံကိုပေါ့နော်တတိမထားမိကြဘူးလို့ပြောထားပါတယ်အဲ့တော့ဒီမတ်ခ်ဖာမနာတို့ဘက်ကအဲ့ဒီလူမျိုးဘာကြောင့်ပြောနိုင်တာလဲရှင
် What we've done is we've done research into
some of the biggest နိုင်ငံတွင်းမှာရှိနေတဲ့အကြီးဆုံးကြောင်းမြတ်ရတနာလက်လီဆိုင်တချို့ကိုသုတေသနပြုထားပါတယ်အဲ့ဒီဆိုင်တွေထဲမှာတကယ်ကိုထင်ရှားချွတ်ကြားသူတွေဝစ်စနေနမကြီးကြောင်းမြတ်ရတနာဆိုင်တစိတ်တွေလည်းပါဝင်ပါတယ်။တချို့ဆိုင်တွေကြတော့သေးသေးပါပဲ။ဒါပေမဲ့မြန်မာနိုင်ငံကကြောင်းမြတ်တွေကိုရောင်းတာတွေ့ရပါတယ်။ဒါကြောင့်ရတနာတွေလက်လီရောင်းတဲ့ကုမ္ပဏီ40ကိုကျွန်တော်တို့စပြီးတော့စာရီရေးသားပေးပို့ခဲ့ပါတယ်။နောက်ပိုင်းမှာတိကျမကအများကြီးဖြစ်လာနိုင်ပါတယ်။အခုတော့ကုမ္ပဏီပေါင်း40ကိုစပြီးစာရေးသားပေးပို့ပါတယ်။သူတို့ရောင်းတဲ့ကြောင်းမြတ်ရတနာရင်းမြစ်တွေကဘယ်ကလဲလို့မေးထားပါတယ်။နောက်ပြီးတော့သူတို့စီမှာရှိနေတဲ့မနက်ငယ်ကလာတဲ့ကြောက်မြတ်ရတနာတွေဟာစစ်တပ်ကိုငွေကြေးရအကျိုးမြတ်မဖြစ်စေဘူးဆိုတာတသက်ပြဖို့လဲတောင်းဆိုထားပါတယ်တကယ်လို့မပြနိုင်ဘူးဆိုရင်မနက်ငယ်ကကြောက်မြတ်ရတနာတွေကိုသူတို့အသုံးမပြုပါဘူးဆိုတဲ့ policy ရှိဖို့ကျွန်တော်တို့အကြံပေးထားပါတယ်ဒီလိုတွေလုပ်ဖို့ကလည်းသူတို့မှာစိန်ခေါ်မှုတွေအများကြီးရှိနေပါတယ်အဓိကကတော့သူတို့ရောင်းချနေတဲ့ရတနာတွေဟာမြန်မာစစ်တပ်တွေငွေကြေးရမသက်ဆိုင်ဘူးဆိုတာတသက်ပြနိုင်မှုပါကုမ္ပဏီအများစုကဗရမများတွေရောင်းနေပေမဲ့ မူရင်းဘယ်ကလဲဆိုတာဖော်ပြမထားပါဘူ
းအဲ့တော့ဒီကြောင်းမြတ်ယတနာလက်လီရောင်းနေကုမ္ပဏီတွေဘက်ကရောမတ်ဖာမနာတို့ကိုဟိုတုံ့ပြန်တာရောရှိလားရှင
် We wrote to the companies last week we have already had a response from one company to say
ဒီကနေ့ဘက်ကကုမ္ပဏီတွေစီကျွန်တော်တို့စာရေးသားပေးဖို့ထားပြီးပါပြီကုမ္ပဏီတစ်ခုစီကပြန်စာအရဆိုရင်သူတို့ရောင်းတဲ့ဗတ်များထိုင်းကဖြစ်တယ်လို့တုံ့ပြန်ထားပါတယ်မြန်မာနိုင်ငံဆိုရင်သူတို့မသုံးဘူးဆိုတဲ့ policy သူတို့မှရှိနေတယ်လို့ပြောပေမဲ့သူတို့ရဲ့တရားဝင် website မျက်နှာမှာဖော်ပြမထားပါဘူး။ဒါပေမဲ့ကျွန်တော်တို့ကိုတုံ့ပြန်တဲ့စာမှာတော့ဒီ policy ကိုအတည်ပြုကြောင်းဖော်ပြထားပါတယ်။နောက်ထပ်ကုမ္ပဏီတစ်ခုကလည်းသူတို့ဝယ်ယူနေတဲ့အရင်းမြစ်တွေစီကိုပြန်ပြီးစုံစမ်းမဲ့အကြောင်းတုံ့ပြန်ထားပါတယ်။အဲ့တော့ကနဦးတုံ့ပြန်မှုဆိုရင်ကုမ္ပဏီ၃ခုရှိနေပါပြီ။ကျွန်တော်တို့သုံးသပ်ချက်ရကုမ္ပဏီအများစုဟာသူတို့ရောင်းနေတဲ့ကြောင်းမြတ်အရင်းမြစ်ကိုမသိကြပါဘူး။အခုလို့ကျွန်တော်တို့စာရေးသားလိုက်တဲ့အတွက်ဒါတွေကိုစုံစမ်းဖို့သူတို့လှုပ်လာကြနိုင်မယ်လို့ယူဆရပါတယ်။ကျွန်တော်တို့လည်းစောင့်ကြည့်မှာပါ။တလကြပြီဆိုရင်တော့တုံ့ပြန်မှုမရှိတဲ့ကုမ္ပဏီတွေစီကိုနောက်တစ်ချိန်စာရေးပြီးပို့ဖို့ရှိပါတယ်။သူတို့ကိုအခွင့်အရေးထပ်ပြီးပေးတဲ့သဘောပါ။ကျွန်တော်တို့ဘက်ကတော့ဒီလှုပ်ရှားမှုကထွက်လာတဲ့ရလဒ်တွေကိုအစီရင်ခံစာထုတ်ပြန်မှုရှိပါတယ်။ဗရမားဒါမှမဟုတ်မြန်မာနိုင်ငံထွက်တဲ့အခြားကြောင်းမြတ်ယရနာတွေကိုဝယ်ယူတဲ့အခါမှာစစ်တပ်တွေအငွေငွေအကျိုးမြတ်မဖြစ်စေဖို့ဗြိတိန်ကကြောင်းမြတ်လုပ်ငန်းရှင်တွေမှာတာဝန်ရှိနေတယ်ဆိုတော့အစီရင်ခံစာဆောင်ထုတ်ပြန်မှာပါ။
အခုလိုဒီကြောင်းမြတ်ယတနာကမ်ပိန်းလှုပ်ရှားမှုကနေပြီးတော့ဟိုဘလို့ရိုက်ခတ်မှုတွေဘာတွေအကျိုးသက်ရောက်မှုတွေရှိမယ်လို့မျှော်လင့်ထားလဲရှင
် And we hope from this way we can start to raise
မနက်ကကြောင်းမြတ်ယတနာတွေကိုဝယ်ယူမယ်ဆိုရင်ဖြစ်လာနိုင်တဲ့အနေအကျိုးဆက်တွေကိုဗြိတိန်နိုင်ငံမှာရှိတဲ့လုပ်ငန်းရှင်တွေသတိပြုလောက်အောင်သိပေးနိုင်မယ်လို့ကျွန်တော်တို့မျှော်လင့်ထားပါတယ်လူမျိုးတုံးတက်ဖြတ်နေတာစာတင်ကြောင်းတွေကိုဘုံခွဲတိုက်ခိုက်နေတာကလေးတွေကိုမရင်းချင်တာစရတွေကိုကျူးလွန်နေတဲ့မြန်မာစစ်တပ်တွေပဏငွေရအထောက်ပံ့ဖြစ်နိုင်နေဆိုတာသူတို့သိထားဖို့လိုပါတယ်။လောလောဆယ်အနေထားအရဆိုရင်ဒီနိုင်ငံမှာရှိတဲ့ကြောင်းမြတ်လုပ်ငန်းရှင်တွေဟာမြန်မာနိုင်ငံကအခြေအနေကိုသဘောမပေါက်ကြသေးပါဘူး။ဒါကြောင့်ကျွန်တော်တို့ရဲ့လှုပ်ရှားမှုဟာသူတို့အတွက်သတင်းအချက်အလက်တွေပေးနိုင်မှာဖြစ်ပြီးသူတို့ကုမ္ပဏီနာမည်တွေကိုနာမည်ပြည့်စည်မသွင်းခင်မှာဖွင့်ရေးပေးနေတာလည်းဖြစ်ပါတယ်။
မင်းချင်းနိုင်ဆက်သွယ်မိမြန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့နိုင်ငံတကာသတင်းဆောင်မတွေကိုအလှည့်ပေးလိုပါတယ် COVID-19 ကပ်ဘေးရောဂါကာလအတွင်းအမေရိကန်ပါဝင်ကမ္ဘာတဝန်းကကျောင်းသူကျောင်းသားတွေအတွက်ပညာသင်ကြားရေးကနောက်ကျနေခဲ့ပါတယ်အခုသိပ်မကြခင်မှာတော့အထက်တန်းကျောင်းပြည်ပြည်တက္ကသိုလ်တက်ရတော့မယ်သူတွေကတော့သူတို့ဟာကျောင်းမတက်လိုက်ရတဲ့အချိန်တွေကြောင့်တချို့ဘာသာရပ်တွေမှာနောက်ကျနေတယ်လို့ပြောပါတယ် VOA သတင်းထောက် Laurel Bowman ကမကြခင်မှာအထက်တန်းအွန်ပီတက္ကသိုလ်တက်ရတော့မယ်ကျောင်းသားတချို့နဲ့တွေ့ဆုံပြီးသတင်းပေးပို့ထတာကိုကိုရန်နိုင်ကပြောပြပေးပါမယ်ရှင
်မေဂန်ပြည်တော်စုမှာတော့ဒီအချိန်ကကျောင်းသားကျောင်းသူတွေဖော်ဝတ်စုံတွေဝေ့ပြီးတော့ပွဲယူကြတဲ့အချိန်ဖြစ်ပါတယ်တက္ကသိုလ်ကနေကျောင်းပြီးတဲ့သူတွေလည်းတက္ကသိုလ်ဘွဲ့အထက်တန်းကျောင်းကနေကျောင်းပြီးလို့အောင်တဲ့သူတွေကလည်းအထက်တန်းအောင်တဲ့ဘွဲ့လက်မှတ်တွေကိုရကြပြီးတော့အဲ့မှာအထက်တန်းကျောင်းကနေဒီနေ့မှာ12တန်းအောင်မဲ့ Blaze Jones ကတော့တက္ကသိုလ်သွားဖို့မျှော်လင့်နေပါတယ
် I'm excited to go I'm in a way scared a little bit
ကျွန်တော်အနေနဲ့တက္ကသိုလ်တက်ဖို့စိတ်လှုပ်ရှားနေမိပါတယ်တစ်ဖက်မှာလည်းနည်းနည်းတော့စိုးရိမ်ပါတယ်။ဘာကြောင့်လဲဆိုတော့ဒါကနောက်ပတ်ဝန်းကျင်အတိတ်တစ်ခုလေ။ဒါပေမဲ့ကျွန်တော်ဘွားရဲ့နောက်ထပ်စာမျက်နှာတစ်ခုအတွက်အဆင်သင့်လို့ကျွန်တော်ထင်ပါတယ်
။တချို့စန္ဒန်းအောင်ပြီးထပ်တန်းပြီးတော့မဲ့ကျောင်းသားကျောင်းသူတချို့ကတော့ COVID-19 ကပ်ရောဂါကာလအတွင်းကျောင်းတွေမတက်ရတာကြောင့်သူတို့ရဲ့ပညာသင်ကြားရေးမှာလက်ဟာမှုတွေရှိခဲ့ပြီးတော့သူတို့အနေနဲ့တက္ကသိုလ်သွားဖို့လုံနေတဲ့အချိန်မှာနည်းနည်းနောက်ကျသလိုခံစားရတယ်လို့ပြောပါတယ်။
I think English was the class most affected by COVID just because
COVID တော့အများဆုံးနောက်ကျသွားတာကအင်္ဂလိပ်စာအတန်းတွေပါ။ဘာကြောင့်လဲဆိုတော့ကျွန်မအတွက်တော့စာအုပ်နဲ့အကျွမ်းဝင်ပြီးအတွေ့အကြုံတွေကိုနားလည်အောင်လုပ်ဖို့ကပိုးပြီးခက်လို့ပါ။ဥပမာကျွန်မတို့သင်နေတဲ့ဇက်ကောင်တွေနဲ့အကျောင်းအရာတွေလိုမျိုးကျွန်မရဲ့လူမှုဘဝမှာနှစ်နှစ်လောက်ပြတ်သွားသလိုမျိုးဖြစ်ခဲ့တော့ဒီလိုအတွေ့အကြုံမျိုးမရှိသလိုဖြစ်နေပါတယ
်။ I'd say I lost ground in pretty much almost every academic area
ကျမကတော့ကျမရဲ့ပညာရေးဘာသာရေးအတော်များများမှာအခြေခံတွေလွတ်သွားတယ်လို့ပြောချင်ပါတယ်။ဒါပေမဲ့ဒီအထဲမှာအတိအသာဆုံးကတော့သင်ချာမှာပါ။ကျမ Algebra 2နဲ့ Pre Calculus အတန်းတွေယူတော့တခါတရံ online ကသင်ရပြီးသိပ်မတက်လိုက်ရတော့ပညာလည်းသိပ်မရလိုက်ပါဘူး။တက္ကသိုလ်ဆိုတာကအထက်တန်းမှာသင်လာရတာတွေကိုအခြေခံပြီးသွားရတာလေ။အခုတက္ကသိုလ်သွားရမယ့်အချိန်မှာအဲ့ဒီဟာတွေကကျမမှာလိုအပ်နေတယ်လို့ခံစားနေရပါတယ်။
ဒါမဲ့တစ်ဖက်မှာလည်းကာယောဂါကာလအတွင်းရှင်သန်နေထိုင်ခဲ့ရတာကြောင့်ကောင်းတာတွေလည်းရှိတယ်လို့တချို့ကျောင်းသားတွေကပြောပါတယ်။စန်တန်ကျောင်းသားတိုင်လာဂျက်ကတော့သူ့အနေနဲ့အခုခါမှလူတွေနဲ့ရင်းနှီးပေါင်းစပ်ဆက်ဆံရတာကိုတန်ဖိုးထားလာတယ်လို့ပြောပါတယ်
။ I definitely feel like now I'm a lot more outgoing.
အခုဆိုရင်ကျွန်တော်ကရင်ထက်ပို့ပြီးတော့ပြင်ထွက်ဖြစ်တယ်ပို့ပြီးတော့လူတွေနဲ့ပေါင်းဖြစ်တယ်လို့ထင်ပါတယ်ဘာကြောင့်လဲဆိုတော့အခုအချိန်မလုပ်ဘူးဆိုရင်နောက်ကြမှာလုပ်ဖို့ခွင့်ရေးရတော့မှာမဟုတ်ဘူးလို့ထင်လို့ပ
ါ Please ဂျုံကတော့အိမ်မနေရတာကိုပို့ပြီးတော့ကြိုက်တယ်လို့ဆိုပါတယ်
I was able to gain a really good
ကျွန်တော်ကတော့ကျွန်တော်မိသားစုနဲ့အထူးသဖြင့်ကျွန်တော်ရဲ့မိဘတွေနဲ့ရင်းနှီးနှွေးထွေးတဲ့ဆက်ဆံရေးကိုရခဲ့တယ်လို့ထင်ပါတယ
်ကိုဗစ်အတွက်ကြောင့်တွေကတော့သူတို့နဲ့အထူးအမြဲတမ်းရှိနေမှာဖြစ်ပေမဲ့သူတို့အနေနဲ့တက္ကသိုလ်တက်ဖို့အတွက်စိတ်လှုပ်ရှားနေမိတယ်လို့ကျောင်းသူကျောင်းသားတွေကပြောပါတယ
် It's never forgotten but
ဘယ်တော့မှတော့မမေ့ပါဘူး။ဒါပေမဲ့ကျွန်မအနေနဲ့ကိုဗစ်နဲ့ပတ်သက်ပြီးခက်ခဲတဲ့အပိုင်းတွေကိုခြံထားခဲ့ဖို့ကြိုးစားသွားမှာဖြစ်ပြီးအတွေ့အကြုံတွေကရခဲ့တဲ့သင်ခန်းစာတွေကိုယူပြီးတော့ရှေ့ဆက်ပြီးတက္ကသိုလ်ဆက်တက်သွားမှာပါ
။ဒါပြင်ကျောင်းသူကျောင်းသားအားလုံးဟာအင်တာနက်အွန်လိုင်းတွေကနေအစာတက္ကသိုလ်တွေမှာကိုယ်တိုင်တွားရောက်ပြီးတော့သင်ကြားကြမှာလည်းဖြစ်ပါတယ်ခင်ဗျာ
။ကိုရန်နိုင်မှာရှင်အခုတော့အမေရိကန်မှာအလုပ်တမားရှားပါလာတဲ့ကျောင်းသတင်းဆောင်မတစ်ပုဒ်ကိုနားဆင်ချက်ရအောင်ပါ။အမေရိကန်ပြည်ထောင်စုမှာကိုဗစ်ကပ်ပီကာလာနောက်ပိုင်းအလုပ်အကင်တော်များများမှာအလုပ်သမားပြက်လက်မှုကြုံရသလိုအလုပ်ရှင်တွေအဖို့ဝန်တန်းအလုပ်သမားရှာဖို့ပို့ပြီးတော့ခက်ခဲလာကြပါတယ်။ AP သတင်းတရက်ကိုကိုအောင်အောင်ပြောပြပေးပါမယ်ရှင်
။အမေရိကန်ပြည်ထောင်စုမှာကိုဗစ်ကပ်ရောဂါကာလအတွင်းအလုပ်သမားတွေအလုပ်ကထွက်ပြီးတော့အိမ်မှာနေကြရတာပါ။အဲ့ဒီနောက်ပိုင်း2022ခုနှစ်မှာဆိုရင်လေလူပေါင်းတန်90ကျော်ဟာပိုကောင်းမွန်တဲ့လုပ်ငန်းခွင်ခံစားခွင်လုပ်ငန်းအလားအလာကောင်းတဲ့နေရာတစ်တည်းကိုရှာဖွေဖို့အလုပ်ကထွက်ကုန်ပါတယ်ဒီလိုအခြေအနေတွေကြောင့်လုပ်ငန်းခွင်မှာအလုပ်သမားတွေအတွက်အဆင်ပြေစေတဲ့အနေအထားမျိုးတွေဖန်တီးပေးလာပါတယ
် You know there's a lot of competition
Coffee ရောင်းတဲ့ဆိုင်တွေမျိုးစုံရှိနေတာမှာဆိုင်အသေးလေးတွေကြားအချင်းချင်းကြားတယ်မဟုတ်ပဲကိုယ့်ထက်ပိုပြီးဝန်ဆောင်မှုပေးနိုင်တဲ့ဆိုင်ကြီးတွေနဲ့လည်းရှင်ရောင်းနေရတာပါဒါပေမဲ့လည်းလုပ်ငန်းခွင်မှာအဆင်ပြေအောင်အကောင်းဆုံးဖန်တီးပေးထားပါတယ
်။ American Corporation ကြီးတွေကဖွင့်လှစ်တဲ့စားတောက်ဆိုင်တွေဆိုရင်လေလှုပ်သားရှားပါမှုရင်ဆိုင်နေရတာဝါကာယောဂါမတိုင်ခင်ကာလကဝန်ထမ်းအရေးအတွက်ပြန်ရဖို့အခုအထိမလွယ်ကူဘူးဖြစ်နေတာဝါတချို့ကတော့တနိုင်တစ်ပိုင်းဖွင့်လှစ်တဲ့လုပ်ငန်းငယ်လေးတွေမှာအလုပ်လုပ်ရတာကိုပိုကြိုက်နေတတ်ပါတယ်
I work at Starbucks, Peet's Coffee, IHOP.
ကျွန်မ Starbucks, Peet's Coffee, IHOP Corporation ဆိုင်ကြီးမှာလုပ်ဖူးပါတယ်။အခုဒီမှာလောက်တာကတော့နှစ်ပတ်ပဲရှိသေးပေမယ့်အချင်းချင်းကြားဆက်ဆံရေးပိုင်းမှာလည်းဒီဆိုင်ရဲ့စီမံခန့်ခွဲပုံကပိုကောင်းပါတယ်။အမျက်အစွန်းထက်ကိုယ်ဆိုင်ရာပစ္စည်းအရည်အသွေးကိုပိုပြီးတော့ဂရုစိုက်ပုံလည်းရပါတယ်
။လွန်ခဲ့တဲ့လကဆိုရင်အလုပ်ပေါင်း39,000လောက်မှာလှုပ်သားဖြည့်ဆည်းနိုင်ခဲ့ပေမယ့်နည်းနေသေးပဲလို့အချက်လက်ကောက်ယူတဲ့ FactSet အဖွဲ့ရဲ့ကိန်းဂဏန်းတွေအရာသိရပါတယ်။ဧပြီလရုံးကဆိုရင်အလုပ်ပေါင်း2,000ခွဲကျော်ရှိခဲ့တယ်လို့လွန်ခဲ့တဲ့3လမှာအလုပ်ပေါင်း2,200လောက်ရှိခဲ့တာပါ
There's still a lot of catch-up hiring that's going on
ဝန်ထမ်းလုပ်သားခန့်အပ်ဖို့နေရာတော်တော်များများလွတ်နေပါသေးတယ်အထူးသဖြင့်ကတ်ယောဂါကာလရက်ဆိုင်ကုန်နဲ့အပန်းဖြေဝန်ဆောင်မှုပေးရတဲ့ကဏ္ဍတွေမှာပေါ့ခြုံပြောရရင်တော့အခုဆိုရင်ခီးသွားလုပ်ငန်းတွေကတော်တော်လေးပြန်များလာနေတယ်လေ
ဟိုရုံးကအချိန်ပြည့်ဝန်ထမ်းခန့်အပ်မယ်ဆိုရင်လုပ်အားကတခြားခံစားခွင့်စတာတွေနဲ့ကုန်ကြစည်များတာကြောင့်အလုပ်ရှင်တွေကကိုယ်တိုင်ဝန်ထမ်းခန့်အပ်တာမျိုးမလုပ်ဘဲအလုပ်သမားရှာဖွေပေးတဲ့ agency တွေကိုအသုံးပြုလို့ရှိပါတယ်ခုတော့ဒီအနေအထားပြောင်းသွားပါပြီ
just putting the word out there and really
လူတွေကိုကြောက်တရားနဲ့ထိကျုပ်တာမျိုးရှိခဲ့ဘူးပါလေအခုတော့ကိုယ့်အလုပ်မှာဝန်ထမ်းမြဲစေခြင်းရင်သူတို့အတွက်ကိုယ်ကဂယူဆိုင်ပေးဖို့လိုလားပါပြီ
အခုခါဝန်ထမ်းလူနေတဲ့နေရာတွေအများပြားရှိနေသလိုလှုပ်အားကပူပေးကြတာကြောင့်လူပေါင်း2,000ကျော်ဟာကိုကြိုက်နှစ်သက်ရလုပ်ငန်းခွင်ကိုဝင်ရောက်ဖို့လဲရွေးချယ်နေကြတယ်လို့ဆိုပါတယ်ခင်ဗျာ
ကိုအောင်အောင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်သောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့ VOA ရဲ့ website ဆက်မျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအသံလွှင့်ချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Channel 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုတွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာမနက်ခင်းမှာတောတာရှင်များရှင်။ဗီယိုအမေရိကန်တန်ရဲ2023ခုနှစ်ဇွန်လ9ရက်ဗုဒ္ဓနေ့မနက်ခင်းစီစဉ်တွေကိုလိုင်းထိုမီတာ24.51လိုင်းလံမီတာ190တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့မြေကြီးရဲ့ဩဇာအမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာဆိုရှယ်မီဒီယာပေါ်ကလူကြီးများသတင်းကဘာတလောခီးသွားဆတဲ့သတင်းပတ်ဆင်ကဏ္ဍတွေကိုနားဆင်ကြရမှာဖြစ်ပါတယ်။အခုအရင်ဆုံးတော့အပတ်စဉ်ကဏ္ဍအသစ်ဖြစ်တဲ့မြေကြီးရဲ့ဩဇာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။ကမ္ဘာပေါ်ကအထူးစိုးရိမ်ရတဲ့နိုင်ငံတွေရဲ့ငတ်မို့ခေါင်းပတ်မှုအန်တီရဲ့သတိပေးချက်ကိုကုလသမဂ္ဂစိုက်ပျိုးရေးနဲ့စားနပ်ရိက္ခာအဖွဲ့ FAO ကမကြာသေးခင်ကထုတ်ပြန်ခဲ့တဲ့အထက်မှာမြန်မာနိုင်ငံမှာလည်းလက်နက်ကင်ပဋိပက္ခတွေကြောင့်စားနပ်ရိက္ခာမလုံလောက်မှုအခြေအနေပိုပြီးစိုးလာနေတယ်လို့ဖော်ပြချပါတယ်။တကယ်တမ်းမြေပြင်အခြေအနေမှာရောလေယာစိုက်ပျိုးရေးလုပ်ကိုင်သူတွေဒေသခံတွေဘလို့ရင်ဆိုင်နေကြရပါသလဲ။စကိုင်းတိုင်းမကွေးတိုင်းနဲ့ချင်းပြည်နယ်တွေကအခြေအနေတွေကိုမေးမြန်းစုစည်းပြီးကိုခင်မောင်ဆိုမင်းမြေကြီးရဲ့ဩဇာအစီအစဉ်မှာတင်ဆက်ထားပါတယ်ရှင
်။ကုလသမဂ္ဂစိုက်ပျိုးရေးနဲ့စားနပ်ရိက္ခာအဖွဲ့ FAO ရဲ့ထုတ်ပြန်ထားခြင်းအရာကမ္ဘာပေါ်ကစိုးရင်ရတဲ့ငတ်မို့ခေါင်းပါမှုသတိပေးချက်ထဲမှာမြန်မာနိုင်ငံဟာလဲစားနပ်ရိက္ခာမလုံမလောက်မှုအခြေအနေတွေပုံမိုဆိုးဝါးလာရတာကစစ်ပွဲတွေနဲ့အကြမ်းဖက်မှုတွေဇက်တိုက်ဖြစ်ပွားနေတဲ့အတွက်ကြောင့်လို့မကြာသေးခင်ကအစီရင်ခံစာထုတ်ပြန်ထားပါတယ်
။ဇွန်လချက်တွေမရှိတဲ့အခါမှာစဘာကြည်တွေအများကြီးပါတယ်။ဇွန်ကြည်တွေအများကြီးပါတယ်လေကွန်းတွေလေကွန်းတွေတော့အားလုံးတော့မဟုတ်ပါတယ်ပါတယ်။တစ်ဖက်မှာလဲကျွန်တော်တို့အစိုးရကတော့စိုက်ပျိုးချိန်မှာစိုက်ပျိုးရာသီမှာစကြောင်းနေထိုးလာတဲ့အခါရွာသူရွာသားတွေသွားနေပြေးရတာပေါ့
ဒီလိုစကိုင်းတိုင်းမှာကြုံရသလိုမျိုးမြန်မာနိုင်ငံမှာပြည်နယ်အားလုံးနဲ့တိုင်းဒေသကြီးအများစုတို့မှာလက်နက်ကင်ပြိပခတွေဖြစ်ပွားနေပြီးငိုကလေးကအခြေအနေမကောင်းတော့တဲ့စိုက်ပျိုးရေးလုပ်ငန်းတွေဟာအခုအခါမှာတော့လွတ်လွတ်လပ်လပ်လုပ်ကင်လို့မရတော့ပါဘူးအဲ့ဒီအထက်မှာမှမကွေးတိုင်းစကိုင်းတိုင်းနဲ့ချင်းပြည်နယ်တွေကဒေသအတော်များများမှာလည်း FAO ကထုတ်ပြန်ထားတဲ့အတိုင်းဖြစ်လာနိုင်ခြေရှိတယ်လို့ဒေသခံတောင်သူလယ်သမားအရေးလူအခွင့်ရေးလုပ်ကင်နေကြသူတွေကတွက်ချက်ပြောဆိုကြပါတယ်မကွေးတိုင်းအတွင်းကရောဒေတာအပါအဝင်မြို့နယ်တချို့မှာစစ်ပွဲတွေနဲ့မေလအတွင်းကြုံခဲ့တဲ့မိုးခါမုန်တိုင်းကြောင့်စိုက်ပျိုးရေးလုပ်ငန်းတွေပျက်စီးထပ်ပြီးလဲစိုက်ပျိုးနိုင်ခြင်းမရှိတဲ့အခြေအနေနဲ့ကြုံတွေ့နေရပါတယ်။အဲ့ဒီကနေအကျိုးဆက်အဖြစ်စင်ကဲဖြစ်လာနိုင်တာတွေကအခြေအနေတွေပိုဆိုးလာစေမယ်လို့ကြွမ်းကျင်သူတွေကသုံးသပ်ပါတယ်။ဒေတာအတွင်းတောင်သူလယ်သမားအရေးဆောင်ရွက်နေသူတဦးကအခုလိုပြောပါတယ်။
မောခဘုံတိုင်းပြီးမှဒီ FAO ကထုတ်ပြန်တာလေမုံတိုင်းနဲ့စစ်ဘေးနဲ့နှစ်ခုသူတို့စစ်တမ်းကောက်နေတာကျွန်တော်သိရကဒေဝီယာသဘောကိုတော့သူတို့မှန်နေကဟိုတနိုင်ငံလုံးအတိုက်တာတော့ပြောလို့တော့မရဘူးဒါပေမဲ့စစ်ဖြစ်နေတဲ့နေရာတွေကတော့အဲအဓိကတော့စစ်ဖြစ်နေတဲ့မကွေးတိုင်းတို့စကိုင်းတိုင်းတို့ချင်းပြည်နယ်တို့ကတော့စားလိုက်ကခက်ခဲကြီးကြနိုင်တယ်အငတ်ဘေးကြနိုင်တယ်ဆိုတော့ဟာတေချာတော့ရှိတယ်ဘာလို့လဲဆိုတော့ခုနကတော့စစ်ဘေးကြောင့်ဒီလိုပြဒုက္ခဒုက္ခတွေဖြစ်နေတဲ့အချိန်မှာတခါငုံတိုင်းရနေမှာဝင်ဆောင်လိုက်ပြန်တော့သူတို့ဘူးလေးရဖြုံစင့်ဆိုသလိုပဲအော်တော်တော်ကိုဒုက္ခများရတာအဲ့ဒီရဲ့အကျိုးရလက်ကအခုလာမယ့်ရာသီမှာဆိုရင်စားစရာတောင်သူတို့လက်ထဲမှာမရှိတော့ဘူးလို့ကျွန်တော်မှန်းနေကြကြောက်ထူစောထီလင်းကံကောတော့ပေါ့မြို့နေပေါ့အဲ့ဒီလိုမျိုးပီဒီအက်ဒက်တွေကိုရွာတွေကထောက်ပံ့နေရဆိုတာကိုသိတယ်အဲ့ဒါကိုရွာတွေကကြွေးထားပါဗျာရွာတွေကိုစီးပွားရေးတွေနှိမ့်ကြတော့အောင်လုံးခဲ့တဲ့တလကြိုကြိုလောက်ကကိုအဝင်ရောအထွက်ရောလုံးဝလက်မခံဘူးဆိုပြီးစစ်တပ်ကကြီးညာလိုက်တယ်။အဲ့ဒီမှာစံတပီကို9000ကျော် 6000 လောက်ပေါက်နေ။9000ကျော် 6000 ကိုလူကျင်လူဝလို့မရပြဿနာကိုဝင်ကုန်ရွက်တွေကိုအကုန်လုံးဒီဆက်ဆက်ဆက်တက်တွေအကုန်ထိချုပ်ထားတယ်။ဟိုမျိုးအကုန်စီမဝင်ရဘူး။ရွာအကုန်စီမျိုးမထွက်ရဘူး။အဲ့လိုဒီပိတ်ဆို့ဒါကအဆပဲရှိသေးတယ်။ဟိုပိတ်ဆို့ပြီးတော့ဆုံးမလောက်တဲ့အတွက်ဒီတောင်သူလယ်သမားတွေကကိုစိုက်เสียပြုတ်เสียရှီရည်လည်းမစိုက်နိုင်ကြတော့စိုက်ထားတဲ့ဟာတွေလည်းဘူးမစိုက်နိုင်ဘူးခဏခဏစစ်ကြောင်းထိုးတဲ့ခါကျတော့ထွက်ပြေးနေရတာနဲ့ပဲသူတို့ဘဝကအကျဉ်းကုန်နေပါတော့
အလားတူစစ်အာဏာသိမ်းပြီးနောက်ပိုင်းချင်းပြည်နယ်မှာလည်းစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအကြတိုက်ပွဲတွေဖြစ်ပွားနေတဲ့အတွေ့ပြီးခဲ့တဲ့နှစ်ကလေးကတည်းကဒေသအများစုမှာတောင်ယာလုပ်ငန်းတွေလုပ်လို့မရခဲ့ပါဘူး အခုအခါမှာတော့လေချောင်းကနေပါတိုက်ခိုက်နေတာနဲ့လမ်းပန်းဆက်သွယ်ရေးတွေကိုစစ်ကောင်စီတပ်တွေကတင်းတင်းကြပ်ကြပ်ပိတ်ဆို့ထားတဲ့အတွက်ကြောင့်စားနပ်ရိက္ခာရရှိဖို့အရင်ကတည်းကပုံမခက်ခဲနေပါတယ်ဒီလိုအခြေအနေတွေနဲ့ပတ်သက်ပြီးချင်းလူခွင့်ရေးအဖွဲ့ CHRO ရဲ့တာဝန်ရှိသူတဦးဖြစ်တဲ့ပူးတေရာကအခုလိုပြောပါတယ
်အဓိကတော့ကျွန်တော်တို့ချင်းပြည်နယ်ကမိကိုအထားရတဲ့တောင်ယာတွေပြီးတော့လေယာတွေပေါ့နော်သူတို့အဲ့ဒါကအရင်လိုသူတို့စိုက်ပျိုးလို့မရတော့ဘူးဒီတဲ့တိုင်းပဲလေချောင်းနဲ့တိုက်ခိုက်တာလည်းရှိတယ်ပြီးတော့တခါတလေလည်းနဲ့ကြည့်တာလည်းထူတာရှိတယ်တခါလည်းစစ်ဆုံးထိုးတာလည်းရှိတယ်ဆိုတော့အဲ့လိုပြည့်ရထွက်ရရင်းနဲ့သူတို့တောင်းရလို့လို့မရတော့ဘူးသူတို့အရင်ကဒီငိမ့်တဲ့အချိန်မှာစုဆောင်သားမှတမြကုံတလောက်ဖြစ်နေပြီချုပ်ဆွေးစံပြစ်လက်နေပြီခုနောက်ပိုင်းသူတို့တိတုတိဖူတွေလည်းသူတို့ကလောလောလတ်ချပွေလို့လည်းမရတော့ဘူးအများဖြစ်ပြီးသူတွေကသူတို့ဘုံကိုချင်းနဲ့သူတို့တူးနေကြတယ်ရှင်းပြမှာလည်းငမွေခေါပောင်းမှုကပဲခုလည်း
စကိုင်းတိုင်းအတွင်းမှာလဲချင်းတွင်းမြစ်အရှိဘက်အနောက်ဘက်တလျှောက်လုံးနီးပါအပါအဝင်နေရအတော်များများမှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေး PDF တွေအကြားလက်နက်ကင်ပရိပကတွေဖြစ်ပွားနေတာစစ်အာဏာသိမ်းပြီးနောက်ပိုင်းကလေးကဖြစ်ပါတယ်အဲ့ဒီအတွက်ဒေသခံတွေရဲ့အဓိကစိုက်ပျိုးရေးလုပ်ငန်းတွေကိုထိခိုက်လာသလိုအခုအခါမှာတော့စစ်ကောင်စီတပ်တွေကမြေပြင်ကစစ်ကြောင်းထိုးတာတွေအပြင်လေကြောင်းကပါတိုက်ခိုက်နေတာတွေကိုပါကြောက်လန့်ရတဲ့အတွက်အခုလိုစိုက်ပျိုးရာသီမှာတောင်သူလယ်သမားတွေဟာသူတို့ရဲ့လေယာတွေကိုထွန်ရက်နိုင်ခြင်းမရှိတော့ဘူးလို့ဒေသခံတွေကပြောပါတယ်အဲ့ဒီအတွက်တောင်သူလယ်သမားအတော်များများဟာခိုင်းနွားတွေကိုရောင်းချပြီးလက်တလောစားနပ်ရိက္ခာအတွက်ဖြည့်ရှင်းနေကြရတာတွေလည်းရှိပါတယ်အခုလိုအခြေအနေတွေကြောင့်မကြာခင်မှာစကိုင်းတိုင်းအတွင်းကဒေသတချို့မှာစားနပ်ရိက္ခာပြတ်လတ်မှုတွေစိုးစိုးဝါးဝါးကြုံတွေ့လာနိုင်တယ်လို့ဒေသတွင်းစောင့်ကြည့်အကဲခတ်နေသူတွေကပြောပါတယ်။စကိုင်းတိုင်းဒေသကြီးကဏီမြို့နယ်ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်ဦးထွန်းထွန်းဝင်းကအခုလိုသုံးသပ်ပါတယ
်။စကိုင်းတိုင်းရဲ့စပတ်ကြီးပေါ့။ဆီဦးတပင်းခင်းဦးပေါ့နော်။ဆွေဘူးဝက်လက်အဲ့ဒီနေရာတွေမှာအခုကစပွဲတွေကဖြစ်နေတယ်။နောက်ရွာတွေမှာသွားလုံးချက်တွေမရှိတဲ့ခါမှာစပါးကြည်တွေအများကြီးပါတယ်။စပါးကြည်တွေအများကြီးပါတယ်။လေကွန်းတွေလေကွန်းတွေတော့အားလုံးတော့မဟုတ်ပါတယ်ပါတယ်။အတစ်ဖက်မှာလည်းကျွန်တော်တို့အစိုးရကတော့စိုက်ပျိုးချိန်မှာစိုက်ပျိုးရာသီမှာစစ်ကြောင်းတွေထိုးလာတဲ့အခါရွာသူရွာသားတွေပါတယ်ပြီးရတာပေါ့။အထူးသဖြင့်တော့လေကြောင်းကိုပိုကြောက်ကြတယ်ဗျ။ရာသီရလည်းစိုက်ပျိုးရာသီချိန်ဖြစ်နေတာ။အခုလောလောဆယ်ကျွန်တော်တို့သခိုင်းတိုင်းမှာလေကြောင်းပစ်ခတ်မှုကဒီအတလွတ်လာပစ်တာ။ပဲစိုက်ဖို့အတွက်ထုံရက်ထားတဲ့ရာခွက်ကြီးတွေလည်းဖြစ်သွားတာတွေ့ရတယ်။နံပါတ်၁ကတော့တောင်သူတွေရာထဲကိုမဆဲအောင်ချင်းချောက်တာပေါ့လူတွေထိတ်လန့်တာပေါ့သူအသက်ထက်တော့ဘာမှအရေးမကြီးဘူးရာမဆက်ရတာဘာမှဖြစ်ဘူးဆိုတဲ့ပုံစံမျိုးနဲ့တွားတာပေါ့စစ်ကြောင်းတွေထူနေတယ်တောင်သူတွေလည်းပဲလုတ်ကင်လို့မရတဲ့အခြေအနေပေါ့ဒီတိနစိုက်ပျိုးရမယ့်အချိန်မှာဒီရာတွေမြေတွေဆွတ်လို့ပြေးရတယ်ပုံမှန်ဝင်ငွေကစစ်ပွဲဖြစ်နေတဲ့အတွက်မရှိဘူးပြေးရလွှားတယ်အနေအားအနှံ့ဖြစ်လာတဲ့အခါမှာရာခိုင်နှုန်းတစ်ခုလောက်တော့ကျွန်တော်ထင်တယ်ငါဘေးစိုက်တဲ့အထိဖြစ်လာနိုင်ပါလေ
စစ်ပြစ်နေတဲ့မကွေးတိုင်း ARV မြစ်အနောက်ဘက်ကဒေသတချို့စကိုင်းတိုင်းနဲ့ချင်းပြည်နယ်တွေကစစ်ဘေးရှောင်တွေဟာပြည်တွင်းကလက်လန်းမီတဲ့အဖွဲ့အစည်းတချို့ကစွန့်စားသွားရောက်ကူညီကြလို့တခါတရံအကူအညီရတာလောက်ပဲရှိပေမဲ့စိတ်ချလုံခြုံရတဲ့ဒုက္ခသည်စခန်းမျိုးမှာခိုလုံရတာမဟုတ်ပဲကြုံတယ်လို့ပြေးလွှားနေရတဲ့အတွေ့စားနပ်ရိက္ခာအခက်ခဲကတော့ကြုံတွေ့နေရပါတယ်အလားတူစစ်ပွဲတွေအကြီးအကျယ်ဖြစ်ပွားနေတဲ့ကရင်ပြည်ဒေသ၊ကရင်ပြည်နယ်၊ကချင်ပြည်နယ်တွေမှာလည်းအဆက်မပြတ်ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်စိုက်ပျိုးရေးလုပ်ငန်းတွေကိုအရင်ကလိုလုပ်ကင်နိုင်ခြင်းမရှိတော့ဘဲစားနပ်ရိက္ခာအခက်အခဲအတွေ့နေဆက်ဒေသတွေကနေဝင်ရောက်ကူညီပေးနေကြတဲ့နိုင်ငံတကာအဖွဲ့အစည်းတွေနဲ့ဒေသခံအကူအညီပေးရေးအဖွဲ့အစည်းတွေကိုပဲမှီကိုးနေကြရပါတယ်ဒီလိုနိုင်ငံတော်ဝန်ကြုံတွေ့နေရတဲ့အခြေအနေတွေကြောင့်ပဲမြန်မာနိုင်ငံဟာနဲ့အာဖဂန်နစ္စတန်နိုင်ငံအာဖရိကတိုက်နိုင်ငံတချို့နဲ့အတူအရေးပေါ်အကူအညီအလိုအပ်ဆုံးနဲ့စားနပ်ရိက္ခာမလုံလောက်မှုအတွေ့အထူးစိုးရင်ရတဲ့နိုင်ငံ22နိုင်ငံထဲမှာပါဝင်တယ်လို့ကုလသမဂ္ဂစိုက်ပျိုးရေးနဲ့စားနပ်ရိက္ခာအဖွဲ့ FAO ကထုတ်ပြန်ထားပါတယ်မနေ့2022ခုနှစ်အတွင်းမြန်မာနိုင်ငံမှာပြည်တွင်းအိုးမဲ့အိမ်မဲ့အတိဒုက္ခရောက်နေကြတဲ့သူတွေအပါအဝင်လူ15တန်းနဲ့2သိန်းစားနပ်ရိက္ခာနဲ့အသက်ရှင်နေထိုင်ရေးအတွက်အထောက်အပံ့တွေလိုအပ်တဲ့အကြောင်း FAO အရာရှိတွေကပြောဆိုထားပါတယ်ဒီနှစ်2023ခုနှစ်အတွင်းမှာလည်းမြန်မာနိုင်ငံကကလေးငယ်နဲ့အမျိုးသမီး2,000,000အတွက်အစာအာဟာရဖြည့်ဆည်းပေးနိုင်ရေးအတွက်စားနပ်ရိက္ခာအကူအညီလိုအပ်မယ်လို့လည်း FAO ရဲ့အစိုးရခန်းစာကခန့်မှန်းထားပါတယ်မြန်မာနိုင်ငံရဲ့အခြေအနေဟာစားနပ်ရိက္ခာမလုံလောက်တဲ့ကမ္ဘာပေါ်ကအဆိုးဝါးဆုံးအကြက်တဲ့ရင်ဆိုင်နေရတဲ့10နိုင်ငံထဲမှာပါဝင်နေတယ်ဆိုပြီးလည်း FAO အကြီးတန်းအရာရှိတဦးကမေလပထမပတ်အတွင်းကသတိပေးခဲ့ပါတယ်ခင်ဗျာ Thank you.
မောင်ဆိုးစီစဉ်တင်ဆက်တဲ့အပတ်စဉ်ကဏ္ဍသစ်မြေကြီးရဲ့ဩဇာအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုကျမတို့ရဲ့ website ဆက်မျက်နှာဖြစ်တဲ့ bami.voanews.com မှာလည်းလာရောက်ဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်အခုတော့သတင်းပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုထုတ်လွှင့်မှာဖြစ်ပါတယ်အမေရိကန်နဲ့တရုတ်တို့ဟာစင်ကာပူမှာကျင်းပတဲ့လုံခြုံရေးဆိုင်ရာထိပ်သီးဆွေးနွေးပွဲအတွင်းတစ်ဖက်နဲ့တစ်ဖက်အပြန်အလှန်အပြစ်ဖို့ခဲ့ကြပါတယ်။ထိုင်ဝမ်ရေးလက်ကျအရေးနဲ့ပတ်သက်ပြီးတီးခြားစီကျင်းပတဲ့အခမ်းအနားအတွင်းနှစ်နိုင်ငံခေါင်းဆောင်တွေဟာတင်းတင်းမာမာဆွတ်ဆွဲခဲ့ကြတာပါ။ဒေသရင်းမှာစီးရီးလေးချင်မှုတွေအရှိန်တိုးမြင့်ဆောင်ရွက်လာချိန်မှာပဲနှစ်နိုင်ငံဆက်ဆံရေးပိုတင်းမာလာကြောင်း VOA သတင်းတောက် Arash Ara Basri ပေးပို့တဲ့သတင်းဆောင်ပါကိုကိုအောင်တင်ပြထားပါတယ်ရှင်။
တောင်တရုတ်ပင်လယ်လေကြောင်းနယ်နိမိတ်အတွင်းပုံမှန်ကင်းလိုက်ပြန်တန်းနေတဲ့အမေရိကန်ကင်းတောက်စစ်လေယာဉ်ရှေ့ကနေတရုတ်စစ်တပ်တိုက်လေယာဉ်တစီးလွန်ခဲ့တဲ့လကုန်ပိုင်းကအနီးကပ်ဖြတ်ပြန်တန်းခဲ့သလိုမကြသေးခင်ရပိုင်အတွင်းကလည်းထိုင်ဝမ်ရေလက်ကြားမှာအမေရိကန်စစ်သည်မော်နာအထိတရုတ်ဖြတ်သည်မော်တစီးကအနီးကပ်ခုံမောင်းခဲ့ပါတယ်အမေရိကန်ကာကွယ်ရေးဝန်ကြီးလွိုင်းအော့စတင်ကတော့တရုတ်နိုင်ငံဟာတာဝန်ကင်းမဲ့စွာပြုမူခဲ့တယ်လို့ပြောဆိုခဲ့ပြီးအမေရိကန်ရေတပ်ကလည်းအန်ရီရှိတဲ့လုပ်ရအဖြစ်ပြောဆိုရတဲ့စင်ကာပူကရှန်ဂရီလာလုံခြုံရေးထိပ်သီးဆွေးနွေးပွဲမှာကမ္ဘာစစ်ဖက်ခေါင်းဆောင်တွေစီရေးတင်မာမှုတွေနဲ့ပတ်သက်ပြီးတော့ရှော့ချနိုင်မှုနှစ်စဉ်တွေ့ဆုံကြလေရှိပေမဲ့အခုလိုအခြေအနေတွေကြောင့်အမေရိကန်နဲ့တရုတ်ကြားတစ်ဖက်နဲ့တစ်ဖက်ဆွတ်ဆွဲအပြစ်ဖို့ခဲ့ကြပါတယ်
People's Republic of China
တရုတ်ပြည်သူ့သမ္မတနိုင်ငံဟာကျင်းပများစွာနိုင်ငံတကာဝင်ပိုင်တဲ့ဥပဒေအရပြန်တန်းနေတဲ့အမေရိကန်ပြည်ထောင်စုနဲ့မာမိတ်နိုင်ငံတွေကလေးနေကိုအနေနဲ့ကြီးမားစွာကြားဝင်နှောင့်ယှက်တာတွေဆက်လက်လှုပ်ဆောင်နေပါတယ်ကျွန်တော်တို့အနေနဲ့ခုလိုရင်အားသုံးပြီးဗိုလ်ချနေသူတွေရဲ့ရန်ကိုစန့်ကျင်တုံ့ပြန်နေတဲ့မာမိတ်လက်တွဲပဲနိုင်ငံတွေကိုဆက်လက်ထောက်ခံသွားမှာပါကျွန်တော်တို့ဟာပြိပကဖန်တီးဖို့နဲ့ထိတ်တိုက်ရင်ဆိုင်မှုလုပ်နေတာမဟုတ်ဘူးဆိုတာကိုလည်းရှင်းရှင်းလင်းလင်းပြောလိုပါတယ
်要真正的要
အခုလိုပြဿနာတွေကိုရှောင်ရှားဖို့အကောင်းဆုံးနည်းလမ်းကတော့တခြားနိုင်ငံကစစ်သည်မော်တွေဂျက်တိုက်လေယာဉ်တွေဟာသူတစ်ပါးနိုင်ငံရဲ့ရေပြင်နဲ့ဝေဟင်ပိုင်နက်နာကိုမလာဖို့ပါကိုလုံကိုလုံးကြဖို့ကိုလူလူကိုကြည့်ရှုစောင့်ရှောက်ဖို့ပြောချင်ပါတယ
်ဒါပေမဲ့လေတရုတ်နိုင်ငံကလွတ်တင်လိုက်တဲ့ထောင်လိုင်းရေးမိုးပြံပူပေါင်းဟာအမေရိကန်ပြည်ထောင်စုနဲ့ကနေဒါနိုင်ငံတွေပေါ်ကနေဒီနှစ်အစောပိုင်းမှာဖျက်ပြန်တန်းခဲ့ပြီးစစ်ဖက်ဆိုင်ရာတည်နေရာတွေအပြင်တခြားအချက်လက်တွေကိုလည်းထောက်လိုင်းခဲ့တာပါအမေရိကန်ကာကွယ်ရေးဝန်ကြီးရဲ့ဆွေးနွေးပွဲတောင်းဆိုချက်ကိုလည်းတရုတ်ကာကွယ်ရေးဝန်ကြီးကပေးချခဲ့ပါတယ်တရုတ်ဟာတိတ်လွန်းလွန်းနေပြီလို့တချို့ကဆိုရတယ်အမေရိကန်ဆွေးရအနေနဲ့လေတရုတ်ကိုခက်တင်းတင်းကြိုက်တွေ့ဖို့လိုလားနေတာပါ
You get this sort of sense of permission
သူတို့လုံချင်ရလုံခွင့်ပေးထားသလိုမျိုးဖြစ်နေတာပါတရုတ်အနေနဲ့ထင်ရဆိုင်နေမယ်ဆိုရင်ကိုယ့်ဘက်ကလည်းအဲ့ဒီအတိုင်းတုံ့ပြန်မယ်ဆိုတာကိုအစိုးရအနေနဲ့ရှင်းရှင်းလင်းလင်းပြောထားဖို့လိုပါတယ်
ထိုင်ဝမ်နဲ့ပတ်သက်ပြီးအမေရိကန်ရဲ့ယက်တီချက်ကိုတရုတ်ကစိတ်ဆိုးဒေါသထွက်နေတယ်လို့အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌကေဗင်မက်ကတီကထိုင်ဝမ်ခေါင်းဆောင်တွေကိုကယ်လီဖိုးနီးယားမှာလက်ခံတွေ့ဆုံခဲ့တာနဲ့ပတ်သက်ပြီးတော့လည်းလက်မခံနိုင်ကြောင်းတရုတ်ကပြောဆိုထားတာပါထိုင်ဝမ်ဟာဒေတာရင်းအရေးပါတဲ့လက်တွဲဘက်နိုင်ငံဖြစ်အမေရိကန်ကသတ်မှတ်ထားပေမဲ့လည်းတရုတ်ကတော့ကိုယ်ပိုင်အုပ်ချုပ်ခွင့်ရထားတဲ့ထိုင်ဝမ်ကိုသူတို့လက်အောက်ခံနေအဖြစ်ရှုမြင်ထားတာပါခင်ဗျာ
ကိုအောင်အောင်ပါရှင်။မကြာခင်မှာတော့ကဘာတလွားခီးသွားအစီအစဉ်ကိုနားဆင်ကြရဖို့ရှိပါတယ်။အခုတော့ပြီးခဲ့တဲ့ရက်ပိုင်းအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြီးများတဲ့သတင်းတူတွေကိုတင်ပြပေးမှာဖြစ်ပါတယ်။တရုတ်စစ်သင်္ဘောကပဲတင်းတက်ဒုံးတင်အမေရိကန်ဖြတ်သင်္ဘောရှိကိုအတင်းဖြတ်ဝင်လာလို့တော်တော်အန္တရာယ်ရှိတဲ့အနေအထားရောက်သွားခဲ့ပါတယ်။ဒိမန်မှာတော့ Ferrari ပြိုက်ကား site to guide to ကားတစ်စီးကို Lego တုံးလေးတွေနဲ့ဖန်တီးပြထားပါတယ်။ဒီလို social media ပေါ်မှာလူကြီးများတဲ့တမိနဲ့သတင်းတူလေးတွေကိုမအေးသနာကြောတင်ပြထားပါတယ်ရှင်။
ထိုင်ဝမ်ရေလက်ကြားမှာဖြစ်ပါတယ်တရုတ်စစ်သင်္ဘောကအမေရိကန်ဖြတ်သင်္ဘောနာကို guide 150အထိကတ်လာခဲ့တာပါတရုတ်သင်္ဘောကပဲတင်းတဲ့တုံးတဲ့အမေရိကန်ဖြတ်သင်္ဘောချန်ဟွန်းရှိကိုအတင်းဖြတ်ဝင်လာလို့မတိုက်မရလို့အရှိန်လျှော့လိုက်ရတယ်လို့အမေရိကန် Indo-Pacific စစ်ဌာနချုပ်ကကြေညာချက်မှာပြောထားပါတယ်အမေရိကန်နဲ့ကနေဒါရေတပ်သင်္ဘောတွေဖြစ်တဲ့ USS ချန်ဟွန်းနဲ့ HMCS Montreal တို့ထိုင်ဝမ်ရေလက်ကြားမှာပုံမှန်ဖြတ်သန်းမှုပြုလုပ်စဉ် ပူရဲပြောစီရေးလေ့ကျင့်ခဲ့ကြတာဖြစ်ပါတယ်။အမေရိကန်ရေလက်သင်္ဘောကထိုင်ဝမ်ရေလက်ကြောင်းကိုတလားတခါပုံမှန်ဖျက်ဆီးတက်ပြီးမဲ့မဟာမိတ်တွေနဲ့စီရေးလေ့ကျင့်တာမျိုးကတော့ရှားပါတယ်။အခုလိုမျိုးတရုတ်ဟာထိုင်ဝမ်ရေလက်ကြောင်းရေပြင်မှာတာဝန်မဲတဲ့ပြုမှုမျိုးလုပ်သွားတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကဇွန်လ4ရက်နေ့မှာကြေညာချက်မှာပြောထားပါတယ်။တရုတ်ကတော့အဲ့ဒီဒေသမှာအမေရိကန်နဲ့ကနေဒါကတသက်ရန်ဆားတဲ့လုပ်ရည်နဲ့လာပြီးတော့စီရင်လေ့ကျင့်ကြတယ်လို့ခြေပါပါတယ်။အဲ့လိုမျိုးနှစ်ဖက်ရင်ဆိုင်တွေ့တဲ့အချိန်မှာအမေရိကန်နဲ့တရုတ်ကာကွယ်ရေးဝန်ကြီးတွေစင်ကာပူလုံခြုံရေးဆိုင်ရာထိပ်သီးဆွေးနွေးပွဲတက်ရောက်နေချိန်နဲ့ဖြစ်ပါတယ်။ဇလာ3ရက်နေတုန်းကတော့ထိုင်းနိုင်ငံမှာဝိတာခါပူဇာနေ့အထိမ်းအမှန်မိရင်တသိန်းထွန်းညီပြီးပူဇော်ခဲ့ပါတယ်။ထိုင်းနိုင်ငံအလဲပိုင်းပထုံထားနေဓမ္မကာယအကြောင်းတိုင်းမှာကျင်းပခဲ့တာပါ။အဲ့ပွဲတော်ကိုဗုဒ္ဓဘာသာဝင်တွေထောင်ထောင်ချီလာရောက်ပြီးတော့မိထွန်းညီပူဇော်ခဲ့ကြပါတယ်။ထိုင်းမဟာတန်ခါနာယကကတော့ဇလာ1ရက်နေ့ကနေပြီးတော့2ရက်နေ့အထိဗုဒ္ဓနေ့အထိမ်းအမှန်ဖြစ်တဲ့အခမ်းအနားတွေကျင်းပခဲ့ပါတယ်။ဒီဗုဒ္ဓနဲ့အစဉ်ရဲမှုမှာနိုင်ငံပေါင်း50ကျော်ကဗုဒ္ဓဘာသာဝင်တန်ဃာတော်ပေါင်း3500ကျော်ပါဝင်ပြီးပူဇော်ခဲ့ကြပါတယ်။ဗုဒ္ဓနေ့ကဖုရားရှင်ပြရိတ်ခံဖွားမြင်ဖုရားဖြစ်ပြီးပြိဋိဘံဆင်းတဲ့နေ့တွေဖြစ်ပြီးမြန်မာတို့အတွက်ကဆုံလာပြည့်နေ့ဖြစ်ပါတယ်။ထိုင်းနိုင်ငံမှာကဒီဝိတာခါပူဇာနေ့သို့မဟုတ်ဗုဒ္ဓနေ့အထိမ်းအမှတ်ကိုတော့မိရင်တသိန်းထွန်းညှိပြီးဇွန်လကျတော့မှပူဇော်ပြီးကျင်းပခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့ကဆုံလာပြည့်နေ့မှာဗုဒ္ဓနေ့ဖြစ်နေဆင်နွှဲတာဖြစ်ပြီးတော့နိုင်ငံအသီးသီးမှာနေ့ရက်တွေကြွားချောင်းမှုရှိပါတယ်။ကမ္ဘာအကြီးဆုံးတားရဲကြီးဖြစ်တဲ့ဒိုင်နိုဆောကြီးပါဟုတ်ပါတယ်။ကမ္ဘာမြေမှာအရွယ်အစားအကြီးဆုံးဒိုင်နိုဆောမျိုးဖြစ်တဲ့ Spinosaurus ရိုးစုကိုပထမဦးဆုံးအချိန်ဖြစ်တဲ့ရှီကာဂိုမြို့ဖီးလ်ပြတိုင်းမှာပြသထားတာပါ46ပေအရှိရှိရဲ့ Spinosaurus အရိုးစုကြီးကပြတိုင်းပင်မခန်းမာထဲမှာနေပြီးတော့အပေါ်ကနေပြီးတော့တွဲလောင်းဆွဲထားတာဖြစ်ပါတယ်ဒီအရိုးစုကြီးရဲ့60ရာခိုင်နှုန်းကတကယ့်အရိုးအစ်စ်တွေဖြစ်ပြီးတော့ရှာဖွေတွေ့ရှိသမျှထဲမှာပြည့်စုံစုံရှာတွေ့ထားတဲ့အရိုးစုဖြစ်ပါတယ်ဒီဒိုင်နိုဆောအမျိုးအစားကထူးခြားပြီးတော့ဥကောင်းကုန်ကလည်းမိချောင်းဥကောင်းကုန်မျိုးဖြစ်တာပါကောင်းနေရင်ဒီဒိုင်နိုဆောမျိုးလိုယူဆရပြီးတော့အစာရှာတဲ့အခါမှာရေထဲမှာငုပ်ပြီးတော့အစာရှာခဲ့ပုံရတယ်လို့သူတေတီတွေကခံမှန်းပါတယ်။ဒီဒိုင်နိုဆောကြီးကလွန်ခဲ့တဲ့နှစ်တန်းပေါင်း100နီးပါးကအာဖရိကမြောက်ပိုင်းဆာဟာရာတဲကန္တာရဲမှာတူဖို့ရရှိခဲ့တာဖြစ်ပြီးတော့ဒီတနေရာထဲမှာလည်းဒီသမိုင်းမတိုင်မီကာလကြောက်ဖြစ်ရုပ်ချင်းကြီးကိုတွေ့နိုင်တာဖြစ်ပါတယ်။ဒီအရိုးစုကြီးကိုအီတလီမှာပြန်ဆင်ခဲ့ပြီးတော့မူလကတော့မော်ရိုကိုနိုင်ငံကာဆာဘလန်ကာမြို့ကဟက်ဆန်တက်ကတူမှာထားထားတာဖြစ်ပါတယ်ကားစစ်တစီကိုဒေါ်လာ2တန်းနီးပါးတန်ကြီးရှိတဲ့ Ferrari ပြိုင်ကောင်းကိုလေကိုအုပ်တုံးလေးတွေနဲ့ဖန်တီးထားတာမေလ18ရက်နေ့မှာတွေ့ရပါတယ်ကမ္ဘာမှာလူကြီးရောကလေးပါသဘောကျတဲ့လေကိုပလတ်စတစ်အုပ်တုံးလေးတွေတုံးပြီးတော့ဖန်တီးမှုအသစ်ဖြစ်နေဒေါ်လာတန်းချီတဲ့ပြိုင်ကောင်းပုံတို့ဖန်တီးလိုက်တာပါFerrari Monza SP1 အမျိုးအစားပြိုင်ကားတကယ့်ကားအစ်စ်နဲ့အချိုးတူ Lego အုပ်တုံးလေးတွေနဲ့ဖန်တီးခဲ့ပါတယ်။အလေးချိန် 1.3 လေးတန်ရှိပြီးတော့လက်ကင် steering နဲ့ဘေးတွေကိုတော့ပစ္စည်းအစ်စ်တွေတုံးထားပါတယ်။ကားတစ်စီးလုံးပြီးဖို့ Lego တုံးလေးပေါင်း 38,630 တုံးခဲ့ရပြီးတော့ချက်သမရနိုင်ငံမှာ339ရက်တစ်နှစ်နီးပါးအချိန်ယူပြီးတော့ဆောက်လုပ်ခဲ့ရပါတယ်။ဆောက်လုပ်ပြီးတော့ Lego Ferrari ကားကိုတော့ဒိမတ်နိုင်ငံဘေလင်းလေကိုကစားခွင့်မှာပြသထားပါတယ်။ဒီဘေလင်းမြို့ကလက်သမားတူအစားပြုတည်ထွင်ခဲ့တဲ့လေကိုတုံးလေးတွေတည်တည်တဲ့မြို့လည်းဖြစ်ပါတယ်။အဲဒီလေသမားကတစ်တူတစ်ဆရဲတုံးပြီးတော့လေကိုရွတ်လို့နောက်တစ်ချိန်မှာနည်းမဲကျော်လာမဲ့ကစားစရာတုံးလေးတွေကိုစားတည်ထွင်ခဲ့တာပါ။လေကိုဆိုတဲ့ဇာတ်ကလုံးကလည်းကောင်းကောင်းကစားပါ၊သေချာကစားပါလို့အဓိပ္ပာယ်ရပါတယ်။
မအေးတနာကျော်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင်အခုတော့ကဘာတလွားခီးသွားအစီအစဉ်ကိုတင်ပြပါမယ်ဩစတြေးလျနိုင်ငံရဲ့ယဉ်ကျေးမှုအနုပညာနဲ့ဤပညာတွေပေါက်ဆက်ထားတဲ့မိအောင်စွန်ပွဲတော် Bibit Sydney ကိုဂျွန်လ18ရက်နေ့အထိ Sydney မြို့မှာကျင်းပနေပါတယ်မ မျိုးရဲကအထင်ကြီးရနေရာတွေထူးခြားတဲ့အဆောက်အုံတွေကိုမြေလှတွေနဲ့အသွင်ပြောင်းအလှဆင်ထားတဲ့ပွဲတော်ကိုမဆုမြတ်မွန်နဲ့အတူကမ္ဘာတလွှခီးသွားအစီအစဉ်ကနေသွားကြည့်ချရအောင်ပါရှင
်။ဩစတြေးလျနိုင်ငံကလူဦးရေထူထပ်ဆုံးဆစ်ဒနီမြို့မှာဗစ်ဗစ်ဆစ်ဒနီပွဲတော်ကိုနှစ်ဆင်ကျင်းပပါရတယ်။ထွန်းလင်းတောက်ပနေတဲ့ဆစ်ဒနီမြို့လို့အဓိပ္ပာယ်ရတဲ့ပွဲတော်ဖြစ်ပါတယ်။ဆစ်ဒနီမြို့ရဲ့အထင်ကြီးနေရာတွေ၊ကမ္ဘာလှည့်ခီးသွားတဲ့အလားများတဲ့နေရာတွေ၊စီးပွားရေးအချက်အချာကျတဲ့နေရာတွေအဆောက်အဦတွေပေါ်မှာမီးလင်းရောင်မျိုးစုံနဲ့ဩစတြေးလျနိုင်ငံကိုထင်ဟပ်တဲ့အမှုပညာသရုပ်ပြမှုတွေကိုပြသတဲ့ပွဲတော်လည်းဖြစ်ပါတယ်။မီးရောင်စုံအလှပြပွဲတော်ကိုကျင်းပလာတာအခု2023ခုနှစ်ဆိုရင်73နှစ်မြောက်ဖြစ်ပါတယ်။ဒီနှစ်မေလ26ရက်ကနေဇွန်လ18ရက်နေ့အထိ23ရက်ကြာကျင်းပနေတဲ့ပွဲတော်ကို Vivid Sydney Naturally လို့နာမည်ပေးထားပါတယ်။ New South Wales ပြည်နယ်အစိုးရရဲ့ခီးသွားလုပ်ငန်းမြင့်တင်ရေးဌာနတစ်ခုဖြစ်တဲ့ Destination New South Wales ကစီစဉ်ကျင်းပတဲ့ Vivid Sydney ပွဲတော်ဟာဩစတြေးလျနိုင်ငံရဲ့ယဉ်ကျေးမှုအမှုပညာ၊စမ်းသစ်တီထွင်နည်းပညာ၊ဂီတအစအတောက်စတာတွေကိုပွဲထုတ်ပြသတဲ့ပွဲလို့ပြောရင်လည်းမမှားပါဘူး။ဆစ်ဒနီမြို့ကြီးနဲ့ဆစ်ဒနီမြို့သူမြို့သားတွေကိုမိမောင်းထိုးပြသတဲ့ပွဲလို့ပွဲစီစဉ်တွေကတော့တင်စားပြောပါရယ်ဆစ်ဒနီမြို့ရဲ့အထင်ကရအော်ပရာဟောက်စ်ကစားရုံအဆောက်အဦကြီးကို Digital Canvas ကြီးလို့လုပ်ပြီးတော့ဩစတြေးလျနိုင်ငံရဲ့တဘာဝနဲ့ရှုခင်းအလှတွေပုံဖော်ပြသမှုကိုဒေသခံတွေသားမကနိုင်ငံတကာကဧည့်သည်တွေပါသဘောကျကြပါရယ
် I love the festival. This is Sydney's a beautiful city.
ဒီပွဲတော်ကိုသိတဲ့ဘောကြပါရယ်ဆစ်ဒနီမြို့ကတကယ်ကိုလှတဲ့မြို့ပါအခုတော့ဒီလိုတမူထူးမြင်နေရတာယုံနိုင်စရာတော့မရှိပါဘူးမီးရောင်တွေနဲ့အလှပြထားတာကိုကျွန်တော်လှည့်ပတ်သွားကြည့်ပါရယ်လူတိုင်းလည်းပျော်နေသဘောကျနေကြတာကိုတွေ့ရပါရယ်ဆစ်ဒနီမြို့ကြီးရဲ့အလှဩစတြေးလျရဲ့အလှကိုအကောင်းဆုံးနည်းနဲ့ပြသလိုက်တာလို့ပြောချင်ပါတယ
ဖြစ်ဖြစ်ဆစ်ဒနီပွဲတော်ကာလအတွင်းမှာအမှုပညာဖျော်ဖြေတင်ဆက်တဲ့အဆောက်အဦကြီးကိုယ်တိုင်ကိုအမှုပညာတစ်ခုလိုဖန်တီးလိုက်တာကိုလူတိုင်းသဘောကျနေကြတာဖြစ်ပါတယ်
Well, it's just amazing how they can like set up the opera house with the
opera house ဆောက်ကြီးပေါ်မှာမြေပညာဖန်တီးမှုတွေကိုပြသတာတိတ်ကိုအံ့ဩစရာကောင်းပါတယ်ဩစတြေးလျနိုင်ငံရဲ့ယဉ်ကျေးမှုကိုဒီလိုပုံစံနဲ့ပုံဖော်ပြသတာတိတ်ကိုကောင်းပါတယ်
မျိုးရဲကဆောက်ဦးတွေကိုသုံးဖက်မြင်ရုံလုံးချွတ်ဖြစ်အောင်လို့မိအောင်တွေနဲ့ဖန်တီးမှုအဖြစ်ကောင်းကင်မှာအဝေးထိန် drone ယာဉ်တွေနဲ့ပုံဖော်ပြသမှုကလည်းမြင်ရသူတွေအတွက်မယုံနိုင်စရာဖန်တီးမှုတစ်ခုဖြစ်ခဲ့ပါတယ
် This is unbelievable just the cultural aspect with the
မယုံနိုင်စရာကောင်းလောက်အောင်ကိုကောင်းပါတယ်ယဉ်ကျေးမှုရှုထောင့်ကနေနည်းပညာသစ်တွေကိုသုံးပြီးတော့ဒီကနေ့ခေတ်ပုံနဲ့ပြသတာမျိုးကျမအမေရိကမှာမြင်မှုသမျှဘာနဲ့မှမတူပါဘူးတကယ်ကိုထူးခြားစမ်းပြပါတယ
် Sakulaki The Rocks Darling Harbour Darling Square စတဲ့မြို့ရဲကကမ္ဘာလှည့်ခီးသည်တွေလာလေလေးရှိကြတဲ့နေရာတွေမှာမိအောင်တွေကြားလမ်းလျှောက်သွားပြီးတော့အလင်းရောင်မျိုးစုံကဘာတဲ့ရောက်သွားသလိုဖြစ်အောင်လို့ဖန်တီးပေးထားပါတယ
် I think I've been to almost all of them except for two and it's just spectacular because I like the
Vivid ပွဲတော်လုပ်တဲ့နှစ်နေရာကလွဲပြီးတော့ကျန်တဲ့နေရာအလုံးကိုကျွန်တော်တို့ရောက်ပြီးပါပြီအမှန်ခံပါပဲအမှုပညာကိုဤပညာနဲ့ပေါင်းစပ်ထားတာကိုကျွန်တော်သဘောကျပါတယ်ကျွန်တော်ကပွဲတော်မှာရှင်းပြထားတဲ့စိုင်းဘုတ်တစ်ခုမှကြံလိုက်ဖတ်တော့ကျွန်တော်နဲ့ဘယ်သူမှမလိုက်ချင်ကြဘူးဗျကျွန်တော်ကတော့မီးရောင်တွေမြင်ရတာလည်းမဟုတ်ပဲနဲ့ဖန်တီးပြတာတဲ့အမှုပညာရဲ့နောက်ခံစစ်ကူးနဲ့ဤပညာကိုသိကျင်သဘောပေါက်ချင်တယ်လေ
အကွာအဝေး9မိုင်ကျော်နေရာတခြားမီးရောင်စုံတွေနဲ့အလှဆင်အလှပြထားတဲ့ထဲမှာခေပြိုင်အမှုပညာပြတဲ့ Museum of Contemporary Art အဆောက်အဦကြီးပေါ်မှာဌာနေတိုင်းရင်းသားအမှုပညာရှင်မာရီကလာခ်ရဲ့ Aboriginal Art အမှုပညာဖန်တီးပြသမှုဟာ Australia နိုင်ငံသားတွေအတွက်လည်းဂုဏ်ယူစရာဖြစ်နေပါတယ
်။ I love the storytelling of
ကျွန်တော်ကတော့ဒီနိုင်ငံအကြောင်းဇလန်းစင်တရုတ်ဖော်ပြတာရောမိလာတွေကိုနောက်ခံတခြင်းတန်နဲ့တွဲထားတာကိုပါတိတ်သဘောကျပါတယ်။တကယ်ကိုထူးခြားလာပါတယ်။
ဩစတြေးလျတိုက်မှာလွန်ခဲ့တဲ့နှစ်ပေါင်း6000ကျော်ရဲကနေထိုင်နေကြတဲ့ဌာနေတိုင်းရင်းသားတွေရဲ့ဂီတသံတွေကိုမိအောင်တွေနဲ့အတူပေါင်းဆက်ပြသထားတာက Vivid Sydney ပွဲတော်ရဲ့ထူးခြားမှုတစ်ခုဖြစ်ပါတယ်။အခုလိုနိုင်ငံရဲ့သမိုင်းရင်ကျေးမှုတွေကိုနိုင်ငံကသိအောင်လို့နောက်ဆုံးပေါ်နည်းပညာတွေသုံးပြီးတော့မိအလှနဲ့ပြသတဲ့ပွဲတော်ဟာဖြီးရင်းကဧည့်သည်တွေကိုပါတကူးတကလာကြည့်အောင်လို့ဆွဲဆောင်ထားနိုင်ပါတယ်။
It's amazing. I'm having a really great time actually. It's very beautiful. Surprised how many
people. ညနေစရာတော့မရှိပါဘူး။တကယ်ကိုပြောစရာကြီးပါ။တိတ်လဲလှပါတယ်။လူတွေလည်းအများကြီးပဲ။တကယ်ကိုချူးတဲ့အတွေ့အကြုံတွေရတာပါပဲ။ မဲလ်ဘန်မြို့ကနေဆစ်ဒနီမြို့ကိုလာပြီးတော့မိအလှတွေကိုလာကြည့်သူတယောက်ကတော့သူတို့မြို့မှာလည်းအခုလိုမျိုးထူးခြားတဲ့ပွဲတော်မျိုးကျင်းပစေချင်နေပါတယ
် Just love it we from Melbourne and this is our second time we came last time and
ကျမကတော့ကြိုက်လိုက်တာမပြောပါနဲ့တော့ကျမကမဲလ်ဘန်မြို့ကလာတာပါအခုကဒုတိယအကြိမ်ဖြစ်ပါတယ်။ပြီးခဲ့တဲ့တစ်ခေါက်တုန်းကလည်းရောက်ပါတယ်။အနုပညာလက်ရာတွေမီးရောင်တွေကိုမြင်ရတာသိတ်အံ့ဩစရာကောင်းပါတယ်။မဲလ်ဘန်းမှာလည်းဒါမျိုးကြီးကျယ်တဲ့ပွဲတော်မျိုးလုပ်ဖို့တောင်းဆိုချင်ပါတယ်။ဩစတြေးလျလူမျိုးတယောက်အနေနဲ့ဂုဏ်ယူစရာကောင်းပါတယ်
။ကမ္ဘာတောင်ဘက်အချမ်းမှာအကြီးကျယ်ဆုံးမီးထွန်းပွဲတော်တစ်ခုဖြစ်တဲ့ Vivid Sydney ပွဲတော်ဟာနိုင်ငံတကာအကောင်းဆုံးပွဲတော်ဆုတွေအကောင်းဆုံးခီးသွွားလုပ်ငန်းမြင့်တင်ရေးဆုတွေကိုရရှိထားတဲ့ပွဲတော်ဖြစ်ပါတယ်။အခု2023ခုနှစ်အတွက်သတင်းသုံးဖက်ကြားကျင်းပနေတဲ့မီးရောင်စုံပွဲတော်မှာဩစတြေးလျနိုင်ငံရဲ့အမခန်းတဘာဝအလှတွေကိုမြို့ပြအလှနဲ့ပေါင်းစပ်ပြီးတော့အစွမ်းကုန်တောက်ပနေအောင်ဤပညာဖန်တီးမှုတွေနဲ့ပြသနေပါဗျ။မတူညီတဲ့အလှတရားတွေကိုအလေးထားပြီးကမ္ဘာကြီးကိုထိမ့်သိမ်းဆောင်ရှောက်ရမယ်ဆိုတဲ့အတွေးအမြင်ရသွားစေချင်တယ်လို့ပွဲစီစဉ်သူတွေကပြောပါတယ်ရှင်။ကျမစုမြတ်မောင်ပါ
မဆူမြတ်မစီစဉ်တင်ဆက်တဲ့ကဘာတလွားခီးသွာသတင်းပတ်စင်ခဏကိုနားဆင်ချိရှုခဲ့ကြတာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့မနေ့ခင်းအတွက်သတင်းပတ်စင်ခဏတွေကတော့ဒီလောက်ပါပဲရှင်။ကျမတို့ VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်နေတဲ့သတင်းတွေသတင်းဆောင်မတွေသတင်းပတ်စင်ခဏတွေရေဒီယိုရုပ်သံထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးသောတာရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကိုလည်းဖိတ်ခေါ်ပါတယ်ရှင်။သောတာရှင်တို့အနေနဲ့ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ဘာis@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်။သောတာရှင်တို့ထံကဝေဖန်အကြံပြုချက်တွေကို VOA မြန်မာပိုင်းစီစဉ်ကအကျိုးဆိုပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုဥတင်မောင်တန်းကပြောပြမှာဖြစ်ပါတယ
်။အင်ဒိုနီးရှားကိုဦးတည်ပြီးဘင်္ဂလားဒေ့ရှ်ကနေဒီဇင်ဘာ1ရက်နေ့ကထွက်ခွာလာခဲ့တဲ့ရိုဟင်ဂျာဒုက္ခသည်180ပါးလေစင်ပျောက်ဆုံးနေပါတယ်။ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းမှာအကြမ်းဖက်ဓာတ်တွေများလာတာကြောင့်ထွက်ပြေးလာခဲ့ကြရတဲ့ရေငွေပိုက်ကလေးတွေကိုဝင်ဆောင်မိခင်တွေနဲ့ကြောက်ရွံ့နေတဲ့ကလေးတွေလေပေါ်မှာပါလာကြတယ်လို့အဲ့ဒီလေပေါ်ကသူတွေကိုလုတ်ခဲ့တဲ့အင်တာဗျူးတွေဗီဒီယိုတွေနဲ့အတန်းတွင်းခဲ့တဲ့ပြောဆိုချက်တွေကိုအခြေခံပြီး AP သတင်းကပြောတာပါလေပေါ်ပါသူတချို့ဟာတပေါင်းများစွာကွဲကွာနေခဲ့ကြတဲ့အိမ်တော်ဘက်နဲ့ပြန်ဆုံနိုင်ဖို့လိုက်ပါလာခဲ့ကြတဲ့သူတွေဖြစ်ကြပါတယ်မိလာတို့ကဝင်ရောက်တိုက်ခိုက်ခဲ့တဲ့မိုးခါဆိုင်ကလုန်းမုန်တိုင်းကြောင့်မြန်မာနိုင်ငံမြောက်ပိုင်းရှိစစ်ဘေးရှောင်စခန်းတွေကယာယီတဲတွေအများပြဆုံးရှုံးခဲ့ရကြောင်းထိခိုက်ခံစားရသူတွေအတွက်လူသားချင်းစာနာထောက်ထားမှုအကူအညီဒေါ်လာ 1.64 သန်းကူညီကြောင်း8000အရှနိုင်ငံများအသင်းအာဆီယံအင်္ဂါနေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။အာဆီယံရဲ့ကယ်ဆယ်ရေးပစ္စည်းတွေကိုလာမယ့်ဇွန်လ16ရက်ကနေ22ရက်ထိပင်လယ်ရောင်းနဲ့ပို့ဆောင်မှုစီစဉ်ထားတယ်လို့လည်းပြောပါတယ်ကယ်ဆယ်ပစ္စည်းတွေလည်းမအမုန်းကနဲ့စက်ကလျာတွေပါဝင်မရှိမဖြစ်တဲ့အစားအစာရိတ်ခါမဟုတ်တဲ့ပစ္စည်းတွေရေးသန်းတဲ့တကွေးသရှင်ထောက်ပံ့ရေးပစ္စည်းတွေပါဝင်ပါတယ်ယူကရိန်းကရေကာတာပေါက်ကွဲချိုးပြက်သွားတဲ့အခြေအနေနဲ့ပတ်သက်ပြီးယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီကအမျိုးသားလုံခြုံရေးနဲ့ကာကွယ်ကောင်စီအစည်းအဝေးကိုရေးပေါ်ခေါ်ဆိုလိုက်ပါတယ်ယူကရိန်းမြေအကုန်လုံးကနေရုရှားတွေတိုက်ထုတ်ရမယ်ဆိုတော့ကိုခါခေါက်ခါရေအားရစစ်ပေးရဆဲကိုဖျက်ဆီးလိုက်တာကကဘာကြီးကိုအတီးပြုတ်ပေးလိုက်တယ်လို့တပ်ပရကပြောကြပါတယ်။2014ခုနှစ်တုန်းကခရိုင်းမီးယားကိုရုရှားကသိမ်းယူခဲ့တာနဲ့ပတ်သက်ပြီးယူကရိန်းကရုရှားကိုဆွတ်ဆူထားတဲ့အမှုကိုနယ်သာလန်နိုင်ငံဒဟိတ်မြို့ကအပြည့်ပြည့်ဆိုင်ရာတရားရုံး ICJ မှာအင်္ဂါနေ့ကစတင်စစ်ဆေးနေပါပြီ
။သတင်းချင်းချုပ်ကိုဥတင်မောင်တန်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ Nick Ivanov နဲ့ Darius Smith တို့ဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း 9:00 ခန်းနေ 10:00 ထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့ line to meter 3251တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင် VOE ကိုနားဆင်တဲ့အတွက်လည်းသောတာရှင်နဲ့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ကျမသင်္ကြန်ထိုက်ပါရှင်
This program has come to you from the Voice of America, Washington.